Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2430တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူချိန်ညာပေးမှာပါတူရကီကနေပေးထားတဲ့ကတိအတိုင်းဒုက္ခသည်တွေဝန်နိုင်အောင်တကားတွေဖွင့်ပေးဖို့ EU ဥရောပကတောင်းဆိုနေသလိုဥရောပမျိုးကြီးတွေမှာတော့ဒီဒုက္ခသည်တွေကိုလက်မခံဖို့အတွက်ဆန္ဒပြနေပါတယ်ထိုင်ဝမ်မှာမနစ်ကလှုပ်ခတ်ခဲ့တဲ့ငနေညောင်းတေဆုံးသူက29ဦးထက်မနည်းရှိနေပြီဖြစ်ပါတယ်ပါကစ္စတန်မှာတော့ကျောင်းဆရာတွေစာသင်ခန်းသွားဖို့အတွက်သနတ်တွေကိုင်းနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွာညိုရင
်ကောင်းပါပြီရှင်အခုမနက်ခင်းမှာနားဆင်ရဖို့ရှိတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာထဲမှာတော့မြန်မာနိုင်ငံအတွင်းကျူးကျော်ရက်ကွက်တွေဖြစ်စည်းတိုက်ခိုက်ခံရတာတွေနဲ့ပတ်သက်လို့
ခလေးတွေကပြေရောက်ဆိုပြီးရရှိုးခဲ့တာသူတို့ကအ
ခွဲကမိမရဲ့ခလေးမိမတွေခလေးတွေအဖွားကြီးတွေအကုန်တတ်တယ
်အဖွားကြီးတွေအထုလ
ာတယ်ပြန်ရပါတယ
်ဒေသခံတွေရဲ့ရင်ဖွင့်ပြောပြချက်ပါဝင်တဲ့သတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပြီးမြန်မာရေးသုံးသပ်ချက်နဲ့မနေ့ကအင်္ဂလိပ်သင်ခန်းစာအစီအစဉ်လည်းရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေလှိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတက်အစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့မန္တဒါချန်တို့ကကြေညာပေးပါမယ်ရှင
်အာဖဂန်နစ္စတန်အစိုးရနဲ့အာဖဂန်တာလီဘန်တွေကြားငြိမ်းချမ်းရေးအတွက်တိုက်ရိုက်ဆင်းနွှဲမှုတွေအဆင်ပြေပြေကျင်းပနိုင်ဖို့လမ်းပြအမြေပုံတရက်ကိုအမေရိကန်တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်ကိုယ်စားလှယ်ရဲ့စနေနေ့အစ္စလာမဘတ်စီဝေးကနေတည်ပြုပေးခဲ့ပါတယ်။ဆင်းရဲပွဲကျင်းပမယ့်ရက်ကိုသတ်မှတ်နိုင်ဖို့အတွက်လေးနိုင်ငံကကြိုးစားနေတယ်လို့ဒီလေးနိုင်ငံပါဝင်တဲ့အဖွဲ့ရဲ့ဆင်းရဲပွဲပြီးပြုတ်လို့တဲ့ပူတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆင်းရဲပွဲတွေကိုဒီလမကုန်ခင်မှာကျင်းပနိုင်နိုင်မယ်လို့မျှော်မှန်းထားပြီးတာလီဘန်အဖွဲ့တွေအားလုံးဒီဆင်းရဲပွဲမှာပါဝင်ကြဖို့လည်းတောင်းဆိုထားပါတယ်။ဒီလမ်းပြမြေပုံမှာလှုပ်ဆောင်မဲ့အဆင့်တွေနဲ့လုပ်ငန်းရှင်အဆင့်ဆင့်ပါဝင်မယ်လို့ဖော်ပြပါတယ်။ဒီလုပ်ငန်းရှင်ကနေအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေဆုံးသက်ပြီးနိုင်ငံရေးသဘောတူညီမှုတွေရဖို့အထူးဥတီလှုပ်ဆောင်တော့မှာဖြစ်ကြောင်းလေးနိုင်ငံပါတဲ့အဖွဲ့ကလေးနဲ့ပြောပါတယ်။အာဖဂန်တာလီဘန်အဖွဲ့ကတော့ဒါဟာတစ်ဖက်သက်လှုပ်ဆောင်တာဖြစ်ပြီးရလကောင်းတစုံတရာထွက်လာဖို့မမြင်ဘူးလို့ VOA ကိုပြောပါတယ်။ဒီအဖွဲ့ရဲ့နောက်တစ်ချိန်အစည်းအဝေးကို February 23ရက်နေ့မှာအာဖဂန်နိုင်ငံကဘူးမြို့မှာပြုလုပ်မှာဖြစ်ပါတယ်။
စီးရီးယားနိုင်ငံအလက်ပိုနယ်မှာအစိုးရရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့်ဒီတစ်ပတ်ထဲထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာသောစီးရီးယားရဲသားတွေအတွက်နယ်စပ်ဂိတ်တွေကိုဖွင့်ပေးဖို့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကတူရကီအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတာကိုလက်ခံဖြေရှင်းနိုင်တဲ့တိုင်းပြည်တစ်ခုဖြစ်ဖို့ကတိပြုထားတဲ့အတိုင်းပဲအကောင့်ထက်ဖို့ရေး EU အနေနဲ့အားပေးတဲ့အကြောင်း EU နိုင်ငံသားမူဝါဒရေးရာကြီးကဲဖက်ဒရီကာမိုဂရီနီကဥရောပနိုင်ငံသားရေးဝန်ကြီးတွေနဲ့တူရကီနိုင်ငံသားရေးဝန်ကြီးတို့ကိုစနေနေ့ကအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွေကနေထွက်ပြေးလာကြသူတွေဟာနိုင်ငံတကာအကာအကွယ်လိုအပ်ကြတဲ့ဆီးရီးယားနိုင်ငံသားတွေဖြစ်တဲ့ဆိုတာမေးနေစရာမလိုပါဘူးလို့လည်းနယ်သာလန်နိုင်ငံအမ်စတာဒမ်မှာကျင်းပနေတဲ့အစည်းအဝေးမှာ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲကပြောဆိုသွားခဲ့ပါတယ်။တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုကလူကတော့ဒုက္ခသည်တွေကိုဝင်ခွင့်ပြုမယ်လို့လွန်ခဲ့တဲ့နှစ်ရက်ကလန်ဒန်မှာကျင်းပတဲ့ Syria အလူရှင်များရဲ့ညီလာခံမှာပြောဆိုထားပါဗျ။ဒါပေမဲ့လည်းတူရကီနဲ့နယ်စပ် Syria ဘက်ခြမ်းမှာဒီတစ်ပတ်ထဲရောက်လာတဲ့ထောင်ပေါင်းချီတဲ့အရဲသားဒုက္ခသည်တွေကတူရကီအာဏာပိုင်တွေကနေဘေးရန်တွေကင်းကင်းနဲ့နယ်စပ်ကိုဖျက်ဆီးခွင့်ပေးဖို့မျှော်လင့်ချက်ကိုစောင့်ဆိုင်းရင်းပိတ်မိနေကြဆဲဖြစ်ပါတယ
်။ဥရောပကိုရွှေ့ပြောင်းထုတ်ကတဲ့အစုလိုက်ပြုံးလိုက်ရောက်လာတာနဲ့ဒါဟာဥရောပကိုအစ္စလာမ်လွှမ်းမိုးလာစေတယ်လို့ပြောပြီးဆန္ဒပြကြတဲ့ဂျာမနီကပက်ဂျီတာအစ္စလာမ်ဆန့်ကျင်အဖွဲ့ဦးစီးတဲ့လူမှုစုဝေးပွဲတွေကိုစနေနေ့ကဥရောပမျိုးကြီးအတော်များများမှာပြုလုပ်ကြပါတယ်။ပက်ဂျီတာကိုထောက်ခံသူထောင်ပေါင်းများစွာဟာဒီလှုပ်ရှားမှုစတင်ခဲ့တဲ့ဂျာမနီနိုင်ငံဒရက်စတန်မြို့မှာဆန္ဒပြခဲ့ကြတာပါ။ပက်ဂျီတာထောက်ခံသူ200လောက်စတင်တဲ့ဆန္ဒပြခဲ့တဲ့နိုင်သလန်ကအမ်စတာဒမ်မြို့တော်မှာတော့အဓိကနိုင်ငံကြီးရဲတွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပါတယ်။ဆန္ဒပြသူတွေနဲ့ဆန္ဒပြသူတွေကိုဆန့်ကျင်တဲ့အုပ်စုနှစ်စုကြားရဲတွေကဝင်ရောက်ဖြန့်ပြေးပေးပြီးအုပ်စုနှစ်စုစလုံးကလူအတော်များများကိုဖမ်းပါတယ်။ဗြိတိန်နိုင်ငံမှာတော့ပက်ဂျီတာထောက်ခံသူ200လောက်ကဗမာကံမျိုးမှာပရမဆုံးတရားဝင်ဆန္ဒပြတာပါပြီးခဲ့တဲ့နှစ်တုန်းကရွှေပြောင်းဒုက္ခသည်တသန်းခွဲလောက်ဝင်လာတာမျိုးဒီနှစ်ထပ်မကြုံသေးခြင်းဘူးလို့ဆန္ဒပြပွဲဥဆောင်သူကပြောပါတယ်အစ္စလာမ်နေပုံများလာတာနဲ့လွတ်လပ်မှုပုံနေသွားတာမျိုးလက်တွေကြုံရပြီးသူတို့ဟာပြဿနာကြီးတက်ဖြစ်လာတယ်လို့လည်းပြောပါတယ်တချို့ကတော့မွတ်စလင်အများပြားဟာအနောက်တိုင်းလူမှုအဖွဲ့အစည်းနဲ့ရုံးနှောနိုင်စွာမရှိတဲ့အတွက်စိုးရိမ်နေလို့ဆိုပါတယ်တခြားဆန္ဒပြပွဲတွေကို Czechoslovakia နိုင်ငံက Prague Brno ပိုလန်က Warsaw Slovakia ကဘရာတီစလာဗာပြင်သစ်က Kalis နဲ့ Mont Pelia အပြင်အော်စတြီးယားတောင်ပိုင်းကဂရက်စ်တိုမှာလည်းတွေ့ရပါတယ်ဒုက္ခတဲ့အရေးအတွက်အများပြားလက်ခံဖို့ EU ဥရောပသမဂ္ဂတောင်းဆိုချက်ကို Czech သမရနိုင်ငံ Slovakia Hungary နဲ့ Poland နိုင်ငံတွေကကန့်ကွက်ပါတယ်
အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်နေကြတဲ့ Republican Party ကိုယ်စားလှယ်ခုနှစ်ဦးဟာ New Hampshire ပြည်နယ်မှာစနေနေ့ညမှာပဲနောက်တစ်ကြိမ်စကားဆစ်ထိုးကြဖို့ရှိပါတယ်။ကိုယ်စားလှယ်လောင်းတော်တော်များများအတွက်မဲဆန္ဒရှင်တွေကအဆုံးဖြတ်ပေးမဲ့ American ပြည်ထောင်စုအရှေ့မြောက်ဘက်က New Hampshire ပြည်နယ်မှာ Party ring primary အကျိုးရွေးကောက်ပွဲကျင်းပဖို့၃ရက်သာလိုတော့တဲ့အချိန်မှာစကားဆစ်ထိုးကြမှာဖြစ်ပါတယ်။အင်ချက်မြေလုပ်ငန်းရှင်ဂရွေကျဲတထေးကြီး Donald Trump ကတော့ပြီးခဲ့တဲ့တစ်ပတ်ကစကားဆစ်ထိုးပွဲမှာစီစဉ်တဲ့ရုပ်တံလွင်ဌာနနဲ့အခြေတင်ဖြစ်ခဲ့တဲ့အတွက်မပါဝင်ခဲ့ပါဘူးသူလုပ်ရတဲ့အတွက်အကြီးအကျယ်ဝေဖန်ခံခဲ့ရပေမဲ့မဲဆန္ဒရှင်တွေကြားမှာသူ့ပေါ်ထောက်ခံသူတွေကြဆင်းမှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးစနေနေ့ညစကားစစ်ထိုးပွဲမှာတော့ February 1ရက်နေ့က Iowa ပြည်နယ်ကပါတီတွင်အကြိုရွေးကောက်ပွဲမှာဒုတိယနေရာသာရခဲ့တဲ့ထွန့်လည်းပါဝင်မှာဖြစ်ပါတယ် Iowa Caucus ပါတီတွင်ရွေးကောက်ပွဲမှာတော့Texas ပြည်နယ်ထက်လွတ်တော်မှာ Ted Cruz ကအနိုင်ရခဲ့တာဖြစ်ပါတယ်။ကြေကြွဲတထေး Trump ကတော့ဒုတိယနေရာသာရခဲ့ပြီးတော့ Republican သမ္မတလောင်းရှင်ပြိုင်သူတွေကြားမှာအသက်ငယ်ဆုံးဖြစ်တဲ့ Florida ပြည်နယ်ထက်လွတ်တော်မှာ Marco Rubio ထက်လည်းမဲအနည်းငယ်သာအသာရခဲ့တာဖြစ်ပါတယ်။သူတို့သုံးဦးစလုံးအနေနဲ့ Republican Party တွင်ကသဘောထားအပြင်းထန်ဆုံးသူတွေရဲ့ထောက်ခံမဲတွေရအောင်ရှင်ပြိုင်ကြရမှာဖြစ်ပြီးတော့ကိုယ်စားလှယ်တဦးဖြစ်တဲ့ Rubio ကိုလူကြိုက်များမှုကဒီလာထဲမှာပဲတိတိတတ်တာတက်လာတဲ့အတွက်လည်းစကားစစ်ထိုးပွဲမှာသူ့ကိုအနီးကပ်စောင့်ကြည့်အကဲခတ်ခံရမှာလည်းဖြစ်ပါတယ်ရှင
် UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်ဝမ်ကျွန်းရဲ့အနောက်တောင်ဘက်မှာစနေနေ့လှုပ်ခတ်သွားတဲ့အာပြင်ကလင်းကြောင့်ပျက်စီးနေတဲ့အပျက်စီးပုံတွေကြားမှာအသက်ရှင်ကျန်တဲ့သူရှိမရှိထောင်ချီးတဲ့ကယ်ဆယ်ရေးလုပ်သားတွေစူးစမ်းရှာဖွေနေပါတယ်။စနေအာယုံမတက်ခင်လှုပ်ထည့်တဲ့ငလင်းဟာပြင်းအား 6.4 ရှိပြီးလူပေါင်း 2,000 လောက်နေတဲ့တိုင်နမ်မြို့မှာတေဆုံးရသူက18ဦးတည်းမနေ့ရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။တေဆုံးသူအများစုကအထက်18ထပ်ရှိတဲ့အဆောက်အဦတစ်ခုတည်းကဖြစ်ပါတယ်။ဒီအဆောက်အဦကလုံးဝပြပြဝတ်ပြိုကျခဲ့တာဖြစ်ပြီးနောက်ပိုင်းတစားစီပြိုကျနေတဲ့ဆောက်ဦးတစ်ခုကိုတော့အောက်ခြေကရိုင်နေတာတွေ့ရပါတယ်။ဒီဆောက်ဦးတွေရဲ့အောက်ပိုင်းအထက်တွေမှာတန်ချိန်ယာနဲ့ချီတဲ့ကွန်ကရစ်တွေတံမြင့်တွေပြိုကျနေတာပါ။ငလင်လှုပ်ချိန်ကအဲ့ဒီဆောက်ဦးတွေထဲမှာလူပေါင်း250လောက်ရှိမယ်လို့ခန့်မှန်းပါတယ်။ထိုင်ဝမ်အစိုးရဗဟိုသတင်းဌာနကတနင်္လာနေ့အစောပိုင်းထိဆိုရင်လူပေါင်း900လောက်ဒဏ်ရာရပြီးနောက်ထပ်150ပျောက်ဆုံးနေတာတွေ့ရတယ်လို့ပြောပါတယ်။ဒီထဲမှာကလေးငယ်တွေအတော်ပါနေတယ်လို့ဆိုပါတယ်။ကောင်စီဆောင်ဒေတာမိုင်နောင်းရမှာဗဟုပြုတဲ့မြေဒင်ငလင်းဟာတိုင်ဝမ်စံတော်ချင်းစနေမနေ့၄နိုင်မထုတ်ခင်လှုပ်ခတ်ခဲ့တာပါငလင်းကြောင့်ထိုင်းနမ်မျိုးနားတဝိုက်ကအဆောက်အဦ၉လုံးပျက်စီးခဲ့တယ်လို့ CAN သတင်းကပြောပါတယ်ဒါစင်နဲ့ချီအဆောက်အဦတွေစိတ်မချတဲ့အဆင့်ရောက်သွားတယ်လို့ကြေညာတာမို့စနေနေ့မှာဆိုင်တွေဘန်တွေနဲ့တခြားဌာနအဆောက်အဦတွေပိတ်ထားပြီးဘေးလွတ်ရာကိုအစုလိုက်ပြုံလိုက်ရွှေ့ပြောင်းစေခဲ့ပါတယ်
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကကွတ်တာမြို့မှာစနေနေ့ကတေကံဘုံခွဲမှုလို့တန်တရားရှိတဲ့တိုက်ခိုက်မှုကြောင့်မလို့အ ਨੇ ဆုံးလူ၈ယောက်သေဆုံးပြီးတော့တော်တော်များများဒဏ်ရာတွေရရှိခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောဆိုပါရတယ်။နေကြာဆောင်တပ်ဖွဲ့ဝင်တွေကိုတင်ဆောင်လာတဲ့ထရက်ကားတစ်စင်းဟာမြို့ရဲ့လူစီကားတဲ့နေရာတစ်ခုမှာရပ်ထားချိန်စပိန်စီလာသူတို့ကထရက်ကားနာကတ်လာပြီးတော့ဖောက်ခွဲခဲ့တာဖြစ်ကြောင်းဘလူချစ်စတန်နဲ့ပြည်ထရေးအတွင်းဝန်အက်ဘာဒါရနီကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်ပြင်းထန်တဲ့ပေါက်ကွဲမှုကြောင့်ဒဏ်ရာရခဲ့သူအနည်းဆုံး20လောက်ဆေးရုံကိုရောက်လာတယ်လို့လည်းဆေးရုံတာဝန်ရှိသူတွေကအတည်ပြုပါတယ်သူတို့ထဲမှာ10ယောက်ကနေကြာဆောင်တပ်ဖွဲ့ဝင်တွေဖြစ်ကြပြီးတော့ကျန်တဲ့သူတွေကတော့အရက်သားတွေဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရသူကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပြီးသူတို့ရဲ့အထူးအသေးခံဘုံခွဲတပ်ဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်
ပါကစ္စတန်နိုင်ငံမှာတက်သူတွေမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့အကြောင်းတွေကိုချင်းချောက်မှုတွေလှုပ်လာတဲ့နောက်ပိုင်းခိုင်ဘာပတ်သွန်းခွာခရိုင်တွေကဒေသတချို့မှာချောင်းဆရာတွေကတနက်တွေဆောင်းလာကြပြီးစာသင်ခန်းနဲ့အထိယူလာနေကြပါပြီ။ပြီးခဲ့တဲ့လတုန်းကချာဆတ်တားမြို့ကဘာချာခန်းတက်သူမှာချောင်းသားအများစုပါတဲ့လူပေါင်း20ယောက်တေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံမှုနောက်ပိုင်းပါကစ္စတန်နောက်မြောက်ပိုင်းမှာရှိတဲ့ဒီခရိုင်တွေကတချို့နေရာတွေမှာတနက်အရောင်းဝယ်တက်လာခဲ့တာပါ။နောက်ထပ်တိုက်ခိုက်မှုတွေရှိလာနိုင်တယ်လို့အစိုးရကသတိပေးခဲ့တဲ့နောက် January လထဲမှာထောင်ချီတဲ့ချောင်းတွေဟာတပတ်ကျော်ပိတ်ခဲ့ရပါတယ် ။တာလီဘန်တွေဟာပက်ရှဝါကစစ်တပ်ဖွင့်လာတဲ့ကျောင်းချောင်းကိုဝင်စီးပြီးကျောင်းသား132ယောက်နဲ့ဝန်ထမ်း9ယောက်ကိုတပ်ပစ်ခဲ့ပြီးတဲ့နောက်တနေ့ချာမှာဘာချာခန်းတက္ကသိုလ်မှာတိုက်ခိုက်ခံရတာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကျောင်းတွင်လည်းလူပေါင်း5000ကျော်ဟာတနက်ကင်ဆောင်ခွင့်ရှောက်ထားခဲ့ကြပြီးရှောက်ထားသူတွေအတွက် license တွေထုတ်ပေးခဲ့တယ်လို့ခရိုင်မြို့ရဲ့ပက်ရှဝါအာဏာပိုင်တွေကပြောပါတယ်။ချာစတာတက္ကသိုလ်ပစ်ခတ်မှုနောက်ပိုင်းကျောင်းဆရာတွေနဲ့ပညာရပ်အများစုပေါင်းလူတော်များများကအကုတ်ကိုကာကွယ်ဖို့အတွက်တနက်တွေလာဝဲကြတယ်လို့တနက်ဆိုင်ပန်ရှင်တယောက်က VOA ကိုပြောပါတယ်။ပါကစ္စတန်ကကျောင်းတွေကိုလည်းအမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားတာပါ။ကျောင်းအုပ်ချုပ်ရေးအဖွဲ့တွေကိုလည်းလက်နက်ကင်အဆောင်တွေငှားထားဖို့နဲ့ကျောင်းပတ်လည်းဒတိုင်းတွေခတ်တာပါဝင်လုံခြုံရေးတွေတိုးမြှင့်ချထားဖို့အတွက်ခရိုင်အစိုးရကပန်ကြားထားပါတယ်။
Twitter Internet လူမှုကွန်ရက်ကဆွံ့ရောက်ဝါဒစန့်ကျင်ရေးစီစဉ်တွေကိုတိုးမြှင့်လိုက်ပါတယ်။လွန်ခဲ့တဲ့လတွေအတွင်းချင်းချောက်မှုဒါမှမဟုတ်အဆွံ့ရောက်လုပ်ရက်တွေကိုကြော်ညာပေးတဲ့လုပ်ရက်တွေနဲ့ပတ်သက်တဲ့ Twitter အကောင့်ပေါင်း 32,500 ကိုပိတ်ပစ်လိုက်တဲ့အကြောင်း Twitter အဖွဲ့ကြီးကပြောပါတယ်။ Twitter ရဲ့ဒီကြေညာချက်ပေါ်အကြီးအကျယ်ကြိုးဆိုကြောင်း American သမ္မတအိမ်မြူတော်ကလည်းပြောဆိုခဲ့ပါတယ်။ပိတ်လိုက်တဲ့အကောင့်တွေရဲ့နောက်ွယ်ကလူများစုဟာ IS အဆွံ့ရောက်အဖွဲ့နဲ့ပတ်သက်နေတယ်လို့လည်း Twitter ကပြောဆိုခဲ့ပါတယ်။အဆွံ့ရောက်ဝါဒီအုပ်စုတွေကတော့ဝါဒဖြန့်ဖို့နဲ့လူသစ်စုဆောင်းဖို့အတွက် Twitter နဲ့ Facebook တို့လိုလူကြိုက်များတဲ့ Internet လူမှုကွန်ရက်တွေကိုအသုံးချနေကြတာဖြစ်ပါတယ
်2016ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကြီးညာပေးခဲ့တာပါ VOA ရဲ့အသံလွှင့်အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း radio အစီအစဉ်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ရှင်အခုမြန်မာပြည်အတွင်းကျူးကျော်ရက်ွက်တွေမိဖြက်စီးတိုက်ခိုက်ခံရတဲ့အခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံဒေသတချို့မှာအာဏာရှိသူတွေကသူတို့အကျိုးစီးပွားအတွက်ကျူးကျော်ရက်ွက်တချို့ကိုနိုင်ထက်စီနင်းဖျက်ဆီးနေတယ်လို့ဒေသခံတချို့ကပြောပါတယ်။မင်းညားကတော့ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်အတွင်းကစံတမာရီရက်ွက်ကိုလူတချို့ကဝင်ရောက်ဖျက်ဆီးတိုက်ခိုက်ခဲ့တာတွေလှုပ်ခဲ့သလိုမွန်ပြည်နယ်ကြိုက်ထုံမြို့နယ်မှာဝါဒက်ကွင်ရက်ွက်မှာဆိုရင်လည်းအင်ဂျီပေါင်း600ကျော်ကိုအာဏာပိုင်တွေကမိရှုဖျက်ဆီးခဲ့ပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာတုံမြို့နယ်စံတမာတိရက်ကွက်မှာရှိတဲ့ကျူးကျော်အင်အားတွေကိုဖေဖော်ဝါရီလ6ရက်စနေနေ့ကလူဝင်အားသုံးပြီးအာရမဖြက်စီးပစ်ဖို့စ조사ခဲ့တယ်လို့ဒေသခံတဦးဖြစ်သူမခင်မာချိုက VOA ကိုပြောပါတယ
်သူကမနက်ကသူကလူအရပါလိုက်ရှိနေ90လောက်ရရှိနေတယ်ဒီလိုဝင်လာတာလေအဲ့ဒါမှဟိုဥဒရန်ခါဖို့လုပ်တယ်ဥဒရန်ခါဖို့လုပ်တယ်ကျမတို့တွေအခက်မခံဘူးလေအခက်မခံတော့ဒါကသူတို့တွေကဥဒရန်အခက်လည်းမခံတော့ဒါကတို့ကဘူးတခါလိုက်ပြောင်းတို့ကဘူးလိုက်ရကကြတော့ကျွန်တော်တို့ကအကောင်မခံဘူ
းသူတို့ရဲ့အိမ်တွေကိုဖျက်ဆီးပစ်ပြီးတတိုင်းခတ်နိုင်ဖို့စနေနေ့ကတနေ့ကုန်စူးစမ်းခဲ့တာမှာညနေပိုင်းမှာတော့ဒေသခံတွေနဲ့လာရောက်ဖယ်ရှားကြတဲ့သူတွေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်သွားခဲ့တဲ့အခြေအနေတွေကိုမခင်မချိုကအခုလိုဆက်ရှင်းပြပါတယ
်ညနေပိုင်းကမိုးလင်းနေတဲ့မှန်ကပြေးတယ်ဆိုသူတို့ကဟိုမှာလူအရာ200လောက်တော့ရှိလိမ့်မယ်ပေါင်ပေါင်ငယ်ငယ်ဆိုတော့တော်လူများတယ်ဗျအဲ့လိုလာပြီးတော့သူတို့ကရုပ်တွေနဲ့လောက်လေးပွားတွေနဲ့ကိုယ်တွေဆက်လက်ပါလိမ့်မယ်လို့မထင်ဘူးလေအမတို့ဒီကနေပြီးတော့အာဒီလူဥက္ကဋ္ဌလည်းကြောက်လည်းမသိဘူးဆိုပြီးလာရေးပွားကြမယ်ကြည့်ကြမယ်ဒီလူကဝင်လာပြီးတော့ရိုင်းရှာရင်းနဲ့တကားနဲ့အဲ့လိုမျိုးလောက်လေးပွားတွေနဲ့ကျဲတွေအုပ်မိသေးတွေနဲ့ပိုက်တယ်ပန်းမုံးတွေနဲ့ပြစ်တယ်အဲ့လိုမျိုးသူကအဲ့လိုမျိုးပြစ်တဲ့အခါကျတော့ဒီလူတွေဖြည့်ရပါတော့ဒီလိုတော့ငါ့ကိုဖားပြီးလိုက်တယ်ဖားပြီးလိုက်တယ်ဆိုတော့အဲ့ဒီငါ့ကိုပြေးပြီးတော့သူကခဏလေးလိုက်ခဲ့ဒီမှာအလုပ်ရှိတယ်ပြီးတော့တနည်း5000ရတယ်အဲ့တော့မှသူတို့တွေကရဲတွေကပါဝင်ပြီးတော့ဝင်ပြီးတော့လိုက်တယ်ဆိုတာကိုကျွန်တော်တို့ကယူဆလို့ရတယ်ဘာဖြစ်လဲဆိုသူအင်ဂျင်တွေပြန်ကြကြနေတယ်
ဆိုတော့အမားတော့ဘလို့တိထားတယ်လေအခုဒီလာပြီးတော့ပြောနေတဲ့သူတွေကဘယ်သူတွေကုမ္ပဏီတွေလားစစ်တပ်လားရဲလားဘယ်သူတွေလဲခင်ဗ
ျသူတို့ကမျိုးမျိုးပြောနေကြတယ်အစားတော့ကတော့သူတို့ကစစ်တပ်ပိုင်းကိုပြောတယ်အဲ့ဒါပြီးစီပင်ပိုင်းကိုပြောတယ်အဲ့ဒါပြီးလို့ရှိရင်ဥပိုင်းကိုလည်းပြောတယ်အမျိုးမျိုးတွေပြောပြီးတော့ဟိုဟာပေါ့ခြံမျိုးတွေကားတဲ့ဆိုင်ပုတ်တွေတက်တယ်အမျိုးမျိုးတွေလောက်ကြတယ်သူတို့
မခမချိုရဲ့ဇာတိဟာမြဝကျွန်းပေါ်ကဖြစ်ပေမဲ့2008ခုနှစ်ကမြန်မာနိုင်ငံမှာတိုက်ခတ်သွားတဲ့နာဂိမုံတန်းကြောင့်မိသားစုရဲ့ပိုင်ဆိုင်မှုတွေအားလုံးပျက်စီးဆုံးရှုံးသွားပြီးတဲ့နောက်ဘဝပြန်လည်ထူထောင်ဖို့ရန်ကုန်မြို့ကိုပြောင်းလာရာကအခုဒီစံတမာရီရက်ွက်ကိုရောက်လာသူဖြစ်ပါတယ်။ဒ ဒီစံသမားရက်ကွက်ဟာပြီးခဲ့တဲ့ဇန်နဝါရီလ26ရက်တုန်းကမင်္ဂလာတုံမြို့နယ်ပြည်မပင်ဆက်မှုဆောင်အနီးဘူဒိုဇာတွေနဲ့ဝင်ရောက်ဖျက်ဆီးခံခဲ့ရတဲ့နေရာလဲဖြစ်ပါတယ်အနာပိုင်ဘက်ကဒီနေရာကိုဖယ်ရှားပစ်ဖို့လွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကကြိုးပမ်းခဲ့တာဖြစ်ပေမဲ့အခုအချိန်ထိမအောင်မြင်သေးပဲအခုအစိုးရတပ်တန်းကုန်ကန်ဒီမှာသူတို့ကိုဖယ်ရှားပစ်ဖို့အရှိန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမွန်ပြည်နယ်ကြိုက်ထုံမြို့နယ်ဝဒက်ကွင်းရက်ကွက်ကအင်ဂျီပေါင်း650ကိုလည်းယာအိမ်မှုကဥဆောင်ပြီးမိရှို့ဖျက်ဆီးပစ်ခဲ့ပါတယ်။ဇန်နဝါရီလ30ရက်နေ့နဲ့ဖေဖော်ဝါရီလ2ရက်နေ့တို့မှာအဲ့ဒီမိရှို့ဖျက်ဆီးမှုတွေဖြစ်သွားခဲ့တာလို့ဒေသခံကြေးရွာသားတွေကကူညီဆောင်ရွက်ပေးနေတဲ့ကိုလိုက်မျိုးကပြောပါတယ်။
ဖြစ်သွားတဲ့မြေပြီးဟာစစ်တောင်းဆက်ကိုဆက်ယုံရဲ့ဆက်ယုံရဲ့ဆက်ယုံမျိုးပါဗျာစစ်တောင်းဆက်ကရှုံးပေါ်လို့ဆိုပြီးအဲ့ဒီတွေကိုပက်လက်လိုက်တယ်နိုင်ငံတော်အရင်ပက်လက်ပေးလိုက်တယ်ဟိုမွန်ပြည်နယ်ဝန်ကြီးကအဲ့ဒီကိုဟိုမရှိစင်းတာဒီရှင်းမွေးဒီမွေးဒီကတည်းကစဉ်းနေကောင်းနေအောင်လည်းမရှိစင်းတာဒီဒီဆိုင်မှုဆိုပြီးအဲ့ဒီကိုချက်ပြီးဟိုဇက်ကအထွေဒီဇက်ကရရင်ဘူးနဲ့ရှားလူတွေပေါင်းပြီးတော့အဲ့ဒီကိုပုံမှန်ရောင်းစားရလည်းရှိတယ်အဲ့လိုရောင်းစားဖို့တော့သူကဘာထက်လို့ရလဲဆိုတော့မရှိစင်းတဲ့တွေကိုအထောထောင်သူဘက်ကရွာသားတို့ဆိုပြီးခေါ်လာရဲမှညီခိုင်းတယ်။ညီခိုင်းတော့တကယ်ကတတင်းအောင်ပြန်လာပြီဆိုတော့မရှိတဲ့လူတွေကငါတို့ဒီမှာလာနေခိုင်းတာပဲဆိုပြီးဟိုလာနေလို့ရဆိုတော့အပြည့်နဲ့သူကလာနေကြတယ်။ပြီးတော့မှအယောင်းဝင်လို့တဲ့ဟာတွေလည်းရှိကြတယ်ဒီမှာဇလန်သူကချုပ်ကုန်တာ။ချုပ်ကုန်တော့ရပ်ကအဲ့ဒီအချိန်မှမလုပ်လဲဆိုတော့သူကရက်တည်းကနိုင်ရောပေါ့30ရက်နေရလဲအဲ့ဒီ30လောက်ဝင်ပြီးတော့တိုင်းနဲ့ကိုပြီးရှုပ်ပြီးတော့ဖြတ်သွားတယ်။နေနီယာညာကြမှာသူတို့ကအကုန်အင်ဂျီ650အကုန်လုံးမိဝင်ချိုးတာအဲ့လိုမိဝင်ချိုးတဲ့အချိန်မှာကျွန်တော်တို့ငယ်သိန်းပေါ့နော်မြင်တဲ့လူတွေလည်းမြင်တာပေါ့သူ
ဝတက်ကွင်းကျွေးရသားတွေကလည်းသူတို့ကြုံတွေ့ခံစားရတဲ့အခြေအနေတွေကိုအခုလိုပြောကြပါတယ
်ခလေးတွေလည်းကဲပြေးတော့မိနဲ့ချိုးခဲ့တာသူတို့ကအခွဲက
မိမရဲ့ခလေးမိမတွေခလေးတွေအဖွားကြီးတွေအကုန်တတ်တယ်ဖိုင်တယောက်တို့ထူတာလားဖိုင်တယောက်တို့ထူတာလားလက်ထဲအပူဒါအပြားကြီးမှာကျွန်တော်တို့သွားတော့မငတ်သားတို့ရဲ့အမေကိုမဖမ်းပါနဲ့အမေကိုမဖမ်းပါနဲ့အခုရှိတယ်လိုက်ပြဆိုရယ်လိုက်ပြလို့ရတယ
်7နိုင်20အ4နိုင်လောက်ပြီးသွားတယ်အိမ်ကြီး600နဲ့ဘူးတော့မိချိုပြစ်ခဲ့တ
ာသူတို့ရဲ့အိမ်တွေကိုမိချိုဖြစ်စီခံလိုက်ရပေမဲ့လဲတက်ဆိုင်ရအာနာပါနေထာမှာတိုင်ရဲပဲဖြစ်နေတဲ့အခြေအနေတွေကိုလည်းရွာသားတွေကအခုလိုဆက်ရှင်းပြကြပါတယ်
ရဲ
တက်ဖွဲ့ကပါလို့ရဲစကားအသိမှတ်မပြုစကားမှုကိုယ်တိုင်ပါလို့လက်ထိတ်ခတ်ပါလို့ရဲလို့သိရတာရဲတွေလာတာလည်းအမြောက်အများကားမျက်စိတက်လာတာလူတိုင်းရမြင
်ဝတက်ကွင်းကျွော်သားတွေဟာသူတို့ကြုံတွေ့ခံစားရတဲ့အခြေအနေတွေကိုဒီကနေ့သတင်းမီဒီယာတွေကိုဖိတ်ခေါ်ပြီးရှင်းလင်းတင်ပြသွားမယ်လို့ပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစူးစီးတင်ပြခဲ့တာကတော့ကျူကျော်ရက်ွက်တွေရင်ဆိုင်နေရတဲ့ဖြက်စီးတိုက်ခိုက်ခံအခြေအနေပါအခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်စင်ရဲ့နွမ်ဘာဦးရေရော့နေရေးဟာဥသိမ်းဆိုင်အစိုးရရဲ့ဦးတည်ချက်တစ်ခုဖြစ်ပေမဲ့အကောင့်ထဲပေါ်ဖို့ခက်ခဲတဲ့အကြောင်းဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကတုံသက်တင်ပြပေးထားပါတယ်ရှင
်မြန်မာပြည်ဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံထဲမှာပါဝင်လာမှုစင်ရဲ့နွမ်ဘာမှုနှုန်းကျော့ချနိုင်ရေးကိုဦးစားပေးဆောင်ရွက်ရမယ်လို့သမရဦးသိန်းစင်က2023မှာပြောပါတယ်သမရသက်တမ်း9နှစ်မှာတတ်နိုင်သမျှကြိုးစားပြီးမယ်နှစ်ပေါင်းများစွာနှစ်ဆိုင်လာတဲ့စင်ရဲတွင်းကလွတ်မြောက်ဖို့ဆိုတာစိတ်ကူးယဉ်ချက်လိုဖြစ်နေပါတယ်စီးပွားရေးတိုးတက်မှုနှုန်းကိုလေ့လာတွေ့ချက်ပြီးတိုင်းပြည်အခြေအနေကိုအပြည့်အစုံရဗန္ဒရေးအဖွဲ့အစည်းတွေအကဲဖြတ်ကြပါတယ်ဒါပေမဲ့စင်ရဲသားလူတန်းစားရဲ့ဘဝကိုလေ့လာဆန်းစစ်ပြီးလူမှုအခြေအနေကိုသုံးသပ်တာမျိုးကနည်းပါတယ်ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကထုတ်တဲ့2015လူတိုးတက်မှုအစီရင်ခံစာ Human Development Report ကိုကြည့်ရင်အာဆီယံ10နိုင်ငံမှာမြန်မာပြည်သားတွေဟာအောက်ဆုံးအဆင့်မှာပဲရှိနေသေးတာကိုတွေ့နိုင်ပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံသားတွေဟာမြန်မာပြည်သားတွေတားနေပါတယ်။အသင်မွေးဝမ်းကြောင်းမှုအတွက်ပြည်သူတွေဘယ်လောက်စွမ်းဆောင်နိုင်တယ်လဲဆိုတာကိုလေ့လာပြီးလူတိုးတက်မှုကိုအကဲဖြတ်ပါတယ်။ဒါကြောင့်တိုင်းပြည်အသင်းထုတ်လုပ်မှုတိုးပွားလာတိုင်းပြည်သူလူထုဘဝတိုးတက်ကောင်းမွန်လာတာမဟုတ်ကြောင်းသိနိုင်ပါတယ
်။လူအဖွဲ့စီရဲ့ရေရှည်တိုးတက်ဖွံ့ဖြိုးမှုအလားအလာကိုတိုင်းတာဖို့အတွက်လူတိုးတက်မှုအညွှန်း Human Development Index ကိုကုလသမဂ္ဂကထုတ်ဝေပါတယ်။အခြေခံသုံးခုမှာတိုးတက်မှုဘယ်လောက်ရှိတယ်ဆိုတာကိုစမ်းစစ်လေ့လာတာဖြစ်ပါတယ်။ကျန်းမာစွာနေထိုင်နိုင်မှု၊ပညာသင်နိုင်မှုနဲ့လူနေမှုအဆင့်အတန်းကောင်းမွန်မှုစတဲ့အခြေခံသုံးခုကိုကြည့်ပြီးလူတိုးတက်မှုကိုတိုင်းတာပါတယ်။ဘယ်လောက်အသက်ရှိတယ်ဆိုတာကိုကြည့်ပြီးကျန်းမာရေးဘဝကိုတိုင်းတာပါတယ်လူငယ်တွေပညာသင်ကြားတဲ့ကာလကိုကြည့်ပြီးပညာရေးတိုးတက်မှုကိုအကဲဖြတ်ပါတယ်လူနေမှုအဆင့်အတန်းကိုတော့တိုင်းပြည်ရဲ့နှစ်စဉ်ဝင်ငွေမှာအခြေခံပြီးတိုင်းတာပါတယ် ဒီသုံးချက်ကိုအခြေခံပြီးနိုင်ငံပေါင်း188နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာကအဆင့်148မှာရှိနေပါတယ
်။မြန်မာအထက်မှာပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊နေပေါ်၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေရှိပါတယ်။လက်နက်ကင်ပရိပက္ခဖြစ်နေတဲ့အီရတ်၊ဆီးရီးယားနဲ့လီဘီးယားဟာမြန်မာတွေအများကြီးသားနေပါတယ်။မြန်မာတွေအဆင့်နှိမ့်တဲ့နိုင်ငံ40ဟာအာဖရိကနိုင်ငံတွေနဲ့ကျွန်းနိုင်ငံလေးတွေဖြစ်ပါတယ်။မြန်မာပြည်သားရဲ့ပြင်းပြတက်တန်းဟာ65နှစ်သာရှိပြီးပညာသင်ကာလက10နှစ်သာရှိပါတယ်။အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF အစီရင်ခံစာအရ2015မှာလူထုချင်းရဲ့ဝင်ငွေဟာဒေါ်လာ1000ကျော်သာရှိကြောင်းသိရပါတယ်။ဘင်္ဂလားဒေ့ရှ်ကလွဲရင်အင်းဒီဂျင်းနိုင်ငံတွေရဲ့တူးချင်းဝင်ငွေဟာမြန်မာတဲ့သားနေတာတွေ့ရပါတယ်။အာဆီယံနိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံသားဟာဝင်ငွေအနည်းဆုံးဖြစ်နေတာကြောင့်လူတူတဲမှုနိုင်ကြတဲ့အစ်စ်မှရှိနေပါတယ
်။တယန်ဇာတကြောမှုကိုကြည့်ပြီးတိုးတက်ဖွံ့ဖြိုးဖို့အလားအလာရှိတာကိုထောက်ပြကြပါမယ်။မြန်မာပြည်ဟာအရှိတောင်အရှမှာအစင်ရဲဆုံးအစ်စ်မှပဲရှိနေပါတယ်။အာဆီယံ၁၀နိုင်ငံမှာတက်တန်းအတူဆုံးနဲ့ကလေးအသေးအပြောက်အများဆုံးဟာမြန်မာပြည်ဖြစ်ပါတယ်။စေအစိုးရမတက်မီကမြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနှုန်းဟာထိုင်းနဲ့မလေးရှားတို့နဲ့ဒန်းလူရီတို့ဖြစ်ခဲ့ပေမယ့်အခုတော့လာအိုနဲ့ကမ္ဘောဒီးယားကိုတောင်မှီဖို့ခက်နေပါတယ်။နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးကိုစစ်ဘိုတွေချုပ်ကင်ပြီးစစ်ရေးကိုဦးစားပေးနေတာမို့လူတိုးတက်မှုအဆင့်နှိမ့်ကြပြီးဆင်းရဲတွေနဲ့နေရတာလို့2014နိုဝင်ဘာလထုတ် Ending Poverty and Boosting Shared Prosperity ဆိုတဲ့ကမ္ဘာ့ဘဏ်အုပ်စုကရေးသားပြုစုတဲ့81မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ
်မြန်မာလူဦးရေ40ရာခိုင်နှုန်းဟာအလွန်ဆင်းရဲကြပြီးအများစုဟာကျေးလက်ဒေသမှာနေထိုင်ကြပါတယ်ဒီပကဖြစ်တဲ့ဒေတာမှာစည်ရင်သာပုံများပါတယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူဦးရေ85ရာခိုင်နှုန်းဟာစည်ရင်သာတွေဖြစ်ကြပါတယ်စည်ရင်သာ3မျိုး3စားရှိတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်ပထမအမျိုးကပညာမရှိငွေရင်းမရှိပဲကျေးလက်မှာစိုက်ပျိုးရေးလုပ်တဲ့ရိုးရာစည်ရင်သာလူတန်းစားဖြစ်ပါတယ်ဒုတိယကကျေးလက်ဘဝကိုလွတ်မြောက်အောင်ကြိုးစားရင်းမျိုးအနည်းကိုရောက်လာတဲ့ကြာကာလစည်ရင်သာဖြစ်ပါတယ်တတိယကတော့စီးပွားရေးလှုပ်ရှားမှုမှာပါဝင်ခွင့်မရကြဘဲအပေခံစည်ရင်းသားလူတန်းစားဖြစ်တယ်လို့ဆိုပါတယ်အလုသမားအင်အားသုံးတဲ့လုပ်ငန်းတိုးပွားလာရင်ရိုးရာစည်ရင်းသားနဲ့ဂျာကာလာစည်ရင်းသားဥယျာဉ်ကျဆင်းသွားနိုင်ပါတယ်အပေခံစည်ရင်းသားကတော့စီးပွားရေးလှုပ်ရှားမှုတွေနဲ့အဆက်အသွယ်သိရှိတာမဟုတ်တဲ့အတွက်သူတို့အတွက်တည်ဆံစီမံချက်တွေအကောင့်တွေပေါ်နိုင်မှသာစည်ရင်းမှုတက်တာလိမ့်မယ်လို့ဆိုပါတယ်ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းတွေကဥဆောင်လို့တိုးတက်မှုရှိလာမှသာအလို့အခိုင်ပေးနိုင်မှာဖြစ်ပြီးစည်ရဲမှုကိုလျော့နေစေနိုင်ပါတယ်။စည်ရဲသားရဲ့အခြေအနေအထူးသဖြင့်နေဆက်ဒေသကစည်ရဲသားကိုလေ့လာပြီးနားလည်သဘောပေါက်အောင်လုပ်ဖို့လိုအပ်ကြောင်းကမ္ဘာ့ဘဏ်အုပ်စုရဲ့စည်ရဲမှုပပျောက်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဥက္ကံခရံမြန်မာရေးသုံးသက်ချက်ကိုကြာသာပတိနှင့်ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ American Style Area အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတိမ်ပါ English American Style ကဏ္ဍမှာအောက်လို့ဒေဝရတဲ့ down ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံ
း hunker down
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက hunker hunker ကကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရမယ်ဆိုရင်တော့ခန္ဓာကိုယ်အနေထားကစောင့်ကြောင့်ထိုင်တာမျိုးကိုဆိုတာဖြစ်ပါတယ် down ကတော့အောက်ဆိုတော့စကုထုံရဲ့ diet ဒေဝကတော့အောက်ကိုစောင့်ကြောင့်ထိုင်ချလိုက်တာဖြစ်ပါတယ်တနည်းအားဖြင့်တော့အောက်ကိုစောင့်ကြောင့်ထိုင်ချလိုက်တဲ့ဆိုတာကတော့ကိုယ့်ကိုယ်ကိုအတတ်နိုင်ဆုံးအကာအကွယ်ယူထားတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်ဒီ idiom ရဲ့ပြောပိုက်အဓိပ္ပာယ်ကလည်းအန်ဒီရရှိလို့ယန်ရှိလို့ကိုယ့်ကိုယ်ကိုလုံခြုံအောင်အနေထားမျိုးယူတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Tens of millions of residents hunkered down in their homes.To ride out the recent snowstorm, which dumped over 2 feet of snow.
မြို့နယ်လူသန်းနဲ့ချီပြီးမကြသည့်မိကကြခဲ့တဲ့နှိမ့်မုန်တိုင်းအပြီးအထိ ဘေကင်းစ်ပါသူတို့နေအိမ်တွေမှာအောင်ပြီးစောင့်နေခဲ့ကြတယ်လို့ထိပ်ပေးရပါတယ်။ဥမာကနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ Tens of millions of residents hunkered down in their homes to ride out the recent snowstorm, which dumped over 2 feet of snow.
Hunker down ဆိုတဲ့ idiom အသုံးမှာနောက်အဓိပ္ပာယ်မျိုးတွေရှိပါတယ်။အဲဒါကတော့လွယ်လွယ်နဲ့အရှုံးမပေးဘဲဇွဲမလျှော့ဘဲအာတင်းထားတာမျိုးကိုဆိုလိုတာဖြစ်ပါတယ်။
John, you'll have to hunker down and practice if you want to win the competition.
Johnny, me pyaing pwe ma anai ya chin yin lo ma shoe de lung la ne swe shi shi le chin mo lu de lo thei be ya ba de. Uma ko naw ta khaw le la chi cha ya aw ma.
John, you'll have to hunker down and practice if you want to win the competition.
Ku se le tin pya pe ma ga ro.
Hand me down.
ဖြစ်ပါတယ်။စာလုံးပေါင်းက HAND hand ကပေးတာ MME ကကျွန်တော်ချင်မ DOWN down ကဒီနေရာမှာအောက်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒေးပဲကတော့ကျွန်တော်ချင်မကိုလက်ဆင့်ကမ်းပြီးတော့ချပြလိုက်တာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့အထူးသဖြင့်အကိုတွေအမတွေကသူတို့ငယ်ငယ်ကဝိခေတာတွေဒါမှမဟုတ်တုံးခဲ့တဲ့ပစ္စည်းတွေကိုညီညီမငယ်တွေကိုလက်ဆင့်ကမ်းပြီးတာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်အဝိစာဓမ္မမဟုတ်ကစားစရာစသဖြင့်ပစ္စည်းတွေကိုဆိုလိုပါတယ်ကျမတို့မြန်မာဘန်စကားမှာတော့အကြတွေလို့ဆိုရမှာဖြစ်ပါတယ်ဒီနေရာမှာ hand me down idiom ကိုအသုံးပြုရမှာတော့ hand နဲ့ me နဲ့ down ဝါရသုံးခုကြားမှာ hyphen ဆိုတဲ့တုံးတူလေးခံထားတာဖြစ်တယ်လို့ဖြည့်ဆွဲတင်ပြလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary has 8 brothers and sisters. So all of the younger ones were used to hand-me-downs.
Mary ga ni ko mon ma shi yauk shi de li. Da jaw mlo a chi rue ye a cha rue ko a nge rue ga wi ya da tong ya da rue ga ma san ma bu lo de be ya ba de. U ma ko naw ta khaw le la chi cha ya aw ma.
Mary has 8 brothers and sisters.So all of the younger ones were used to hand-me-downs.
ကိုနောက်ဆုံးတင်ပြပေးမှာကတော့
Bring down the house.
ဖြစ်ပါတယ်။စာလုံးပေါင်းက BRING bring ကဖြစ်စေတာ DOWN down ကအောက်ဒါမှမဟုတ်ဒီနေရာမှာတော့ bring ဆိုတဲ့ verb ကရိယာနဲ့တွဲပြီး bring down ကအောက်ကိုကျစေတာပြိုစေတာဖြစ်ပြီး THE the HOUSE the house ကအိမ်ဆိုတော့စကားထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အိမ်ကိုအောက်ကိုပြိုကျစေတာဖြစ်ပါတယ်။ဒီ idiom အသုံးရဲ့အဓိပ္ပာယ်ကတော့ဖြောပြမှုတစ်ခုမှာပရိသတ်ကတိတ်ကိုသဘောကျလို့အတန်ကျေလောင်စွာဩဘာလက်ခုပ်ဝိုင်းတီးကြလို့အဆောက်ဦးကြီးပြိုကျသွားမတတ်ဟိမ့်နှွားတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဩဘာတန်ကဝဲဝဲကွဲဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The pop singer brought down the house with her latest hit song.
ကိဘောအဆိုတော်ကသူ့ရဲ့နောက်ဆုံးပေါ်လူကြိုက်များလာတဲ့တေးသချင်းနဲ့ဖြောပြတော့ပရိသတ်ကဩဘာပေးခဲ့ကြတာဝဲဝဲကွဲပါပဲဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The pop singer brought down the house with her latest hit song.
ဒီတင်ပါDown go, chikan bi, din pya kere, idiom atonwi garo.
Hunker down, a hand me down, bring the house down.
Do pya bari, now din ba kulo chimyo male, now ta idiom atonwi go, sele din pya biu mamu, sao myo na sinja ba shi.
ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာနားဆင်ခဲ့ကြရတာပါ။မကြာခင်မှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ် February 9ရက်တနင်္ဂနွေနေ့မနက်ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။မကြာခင်မှာစနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံနဲ့အလားတူဖြစ်နေတဲ့ဒီ American ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ရွေးကောက်ပွဲဆက်ဆံမှုတွေကိုပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာထောက်ထားမဲ့ဝင်ရောက်နေထိုင်တဲ့သူ17တန်းလောက်ရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်တို့ကြားမှာတခုတည်းသောတဘောတူညီချက်ကတော့နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးစနစ်ပျက်စီးနေတယ်ဆိုတာပဲဖြစ်ပါတယ်။သမ္မတအိုဘားမားနဲ့ဒီမိုကရက်ကသမ္မတလောင်းအရွေးခံမဲ့သူတွေကတော့ဒီလူတွေနိုင်ငံသားဖြစ်သွားရေးကိုဥတီစေတဲ့ပြုပြင်ရေးကိုလှုပ်လှုပ်ကြပါတယ်။ဒီလူဝင်မှုပြဿနာဟာ2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်အထူးသဖြင့်တထေးကြီးဒေါ်နယ်ထရန့် Republican ဘက်မှအချိန်တက်လာနေတဲ့အချိန်မှာအရေးပါတဲ့အကြောင်းအရာတရဖြစ်လာပါတယ် VOA သတင်းတောက် Sandy Singh ပေးပို့ထားတဲ့သတင်းလွှာကိုဥကျော်ဆန်သားကပြောပြပေးပါမယ်ရှင
် Donald Trump နဲ့ Republican ဘက်ကရွေးခံမဲ့တခြားသူတွေဟာဒီတရားမဝင်သူမှုပြဿနာကိုစီးပွားရေးအတွက်စိုးရင်ပွဲမျိုးသားလူမျိုးရေးအတွက်စိုးရင်ပွဲလို့တည်ထောင်တဲ့ရှိမဲဆွေစီုံတဲ့အခါမှာလည်းဒီကိစ္စကိုအသုံးချကြပါတယ်
I understand that when the mainstream media covers
ဒီမမီဒီယာတွေဒီလူဝင်မှုကိစ္စတင်ပြတဲ့အခါအခါတလေစီးပွားရေးပြဿနာလို့မမြင်ကြတာတွေ့ရပါတယ်ဒါပေမဲ့ဒါဟာလူတိုင်းရဲ့ဆိုင်ရဲ့တကယ့်စီးပွားရေးကိစ္စပါ
Donald Trump ဟာဒီကိစ္စကိုသူမဲဆွေရမှာကြော်ရိုးကိစ္စတစ်ခုအဖြစ်ပြီးခဲ့တဲ့ဇွန်လကစတင်ပြောခဲ့ပါတယ
် When Mexico sends its people then
Mexico ကလူတွေကဒီဘက်ကိုလွှတ်လိုက်တာသူတို့အတွက်အကောင်းဆုံးလူတွေမဟုတ်ပါဘူးလူကောင်းတွေမဟုတ်ပါဘူးဒီလူတွေဟာမူရင်းဆေးတွေယူလာကြတယ်ရာဇဝတ်မှုတွေယူလာကြတယ်မတင်းကောင်တွေဖြစ်ပါတယ် Trump ရဲ့စကားအသုံးနှုန်းအတွက်လူတိုင်းဒေါသဖြစ်ကြပါတယ်ဒါပေမဲ့ Trump ဟာ American ပြည်သူအများစုအမှန်တကယ်စိုးရိမ်နေတဲ့ကိစ္စကိုထောက်ပြနေတာဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူ John Fortier ကဆိုပါတယ်
that there is a strong portion of the Republican
Party မှာအများစုကလူဝင်မှုကိစ္စကိုစိုးရိမ်ကြပါတယ်ဒါကိုချုပ်ကိုင်းပြီးတော့ Donald Trump ကရှေ့တန်းရအောင်လှုပ်လာတာပါ။ကျန်တဲ့လူတွေလည်းသူ့လိုလိုက်ပြောလာကြပါတယ်။ဒါပေမဲ့သူမမမမရက်သလိုကျန်တဲ့လူတွေမရက်ကြပါဘူ
း
။ကျန်တဲ့လူတွေဟာ Donald Trump လို့လိုလိုက်လုပ်ပြီးဆီးရီးယားနဲ့အီရတ်ဒုက္ခသည်တွေကိုလက်ခံဖို့ကြတော့ညှဉ်းဆန်ကြပါတယ်။ Democrat တွေကတော့ Republican တွေရဲ့လူဝင်မှုစန့်ကျင်ရေးဟာလေလုံးထွားနေတာသာဖြစ်တယ်ဆိုပြီးတော့ဒါကိုရှုတ်ချကြပါတယ
်။ Not a single Republican candidate, not one clearly and consistently supports a real
နိုင်ငံသားဖြစ်ရင်လမ်းကြောင်းမှန်ကိုဘယ် Republican သမ္မတလောင်းတစ်ယောက်ကမှတစိုက်မမှန်မထောက်ခံခဲ့ပါဘူးတကယ်တော့2013ခုနှစ်လူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းကို Senator Rubio ကိုယ်တိုင်ကူညီပြီးရေးဆွဲခဲ့တာပါအခုအဲ့ဒါကိုသူပြန်ပြီးတော့ရုပ်သိမ်းနေပါတယ်သူတို့ဟာအစွန်းရောက်တဲ့ဘက်ကိုတွားနေပြီးတော့ကြံ American ပြည်အောင်စုတစ်ခုလုံးနဲ့အလံဝေးလာနေပါတယ
် Republican Party ကိုကိုစားပြုစီပိုင်မှုကြိုးပမ်းနေတဲ့ Bernie Sanders ကလည်းအခုလိုပြောကြပါတယ်
that so many voices including some within the
democratic party ဝင်တချို့အပါအဝင်လူတော်တော်များများကနေဆက်မှာချို့တဲ့ခေါင်းပေါင်းမှုတွေနဲ့ကြုံနေရတဲ့ကလေးတွေကိုပြန်ပို့ဖို့အခိုင်အမာပြောနေကြတာကျွန်တော်စိတ်ပျက်မိပါတယ်ဒုက္ခသည်အဖြစ်ကိုလုံးကတောင်းခံကြတဲ့ကလေးတွေငယ်တွေနဲ့မိသားစုတွေအတွက်အမေရိကန်ပြည်ထောင်စုမှာနိုင်ငံတကာအတွက်တာဝန်ရှိပါတယ
်မကြသေးငါစစ်တမ်းကောက်ယူမှုတရားအရအမေရိကန်ပြည်သူ80ရာခိုင်နှုန်းဟာဘယ်ဘက်ကိုမဲ့ပေးရမယ်ဆိုတာဆုံးဖြတ်တဲ့နေရာမှာဒီလူမှုပြဿနာကိုအရေးကြီးထပ်သွင်းစဉ်းစားကြရတယ်လို့သိရပါတယ်ခင်ဗျာ
။ဦးကျော်စန်းသားပြောပြသွားတာပါရှင်။အခုဒုတိယပိုင်းနိုင်ဝဲမှာတော့ဒီစနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးသွားတဲ့အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ကမတ်ထပြူဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူကိုရန်နိုင်ကအကူအညီပေးထားပါရှင်။
လာပါခင်ဗျာစနေညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်တို့သတော်ရှင်တွေအားလုံးသိထားပြီးတဲ့အတိုင်းပါပဲဒုတိယအကြိမ်လွှတ်တော်တက်တန်းအတွက်လွှတ်တော်အသီးသီးကိုခေါင်းဆောင်သွားမယ်အဓိကအဖြစ်ကျွန်တော်တို့တနိုင်ငံလုံးနဲ့ဆိုင်တဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်ပေါ့လေဒီလွှတ်တော်တွေကိုခေါင်းဆောင်သွားမယ်ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေရွေးချယ်ထားပြီးပါပြီကျွန်တော်တို့ဒီညဆွေးနွေးကြမယ့်အကြောင်းအရာကအခုခေါင်းဆောင်အသစ်တွေဥက္ကဋ္ဌအသစ်တွေဒုဥက္ကဋ္ဌအသစ်တွေဦးဆောင်သွားမယ်လွှတ်တော်တွေရဲ့စွမ်းဆောင်နိုင်ရည်အလားအလာအဲ့ဒါကိုကျွန်တော်တို့ဘလောက်ကျွန်တော်တို့သောတာရှင်တွေကယုံကြည်ကိုးစားမှုရှိပါသလဲ လွှတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြူရေးပိုင်းတခါအစိုးရရဲ့လုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဒီလွှတ်တော်တွေကဥဆောင်သွားနိုင်တယ်လို့ယုံကြည်ကြပါသလားဒါကိုအဓိကဆွေးနွေးသွားဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးထဲမှာဒီကတော့ကျွန်တော်တို့ပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာဒီဘောမျိုးနယ်ကနေပြီးတော့လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းပေါ်လေအခုတော့ဦးရထွန်းဖြစ်ပါတယ်နောက်တစ်ဦးကအများပြည်သူမူဝါဒရေးရာဆိုင်ရာတန်လွင် Institute ကိုတည်ထောင်သူတူဖြစ်တဲ့ကိုစောကပိဒီနှစ်ဦးကိုကျွန်တော်တို့ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားပါတယ်တရရိုက်ပါဝင်ဆွေးနွေးမဲ့သူအတော်များများရှိပါတယ်ကျွန်တော်တို့အချိန်ရသလောက်ဒီလူတွေအားလုံးပါဝင်ဆွေးနွေးနိုင်အောင်ကြိုးစားသွားပါမယ်အကယ်၍များအချိန်အကန့်အသတ်ကြောင့်အားလုံးမပါဝင်ပါဝင်ခွင့်မရခဲ့ဘူးဆိုရင်လည်းနားလည်ခွင့်လွှတ်ပေးဖို့စော်သီးစွာပန်ကြားရပါတယ်တခါအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့လူကျွန်တော်တို့ရဲ့ VOA Facebook Fan Page ကနေပြီးတော့မှတ်ချက်ပေးဆွေးနွေးထားတဲ့မှတ်ချက်တွေလည်းရှိပါတယ်ကျွန်တော်တို့အတက်နိုင်ဆုံးရတဲ့အချိန်အတွင်းမှာဆွေးနွေးသွားကြရအောင်ပါဆိုတော့ပထမဦးဆုံးကျွန်တော်တို့ပင်တိုင်းဆွေးနွေးပေးမဲ့သူဦးရဲ့သဘောထားကိုရင်ဆိုနားထောင်ကြည့်ရအောင်ပါဆိုတော့ဦးရထွန်းခင်ဗျာဦးရထွန်းကပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာလည်းလွှတ်တော်ထဲမှာကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တူဖြစ်နေတဲ့ထဲထဲဝင်ပါဝင်ခဲ့သူဆိုတော့အခုလာမဲ့လွှတ်တော်ကိုကျွန်တော်တို့နောက်9နှစ်တက်တန်းအတွက်မျှော်ကြည့်မယ်ဆိုရင်ဒီလွှတ်တော်ရဲ့စွမ်းဆောင်နိုင်ရည်အလားအလာနဲ့ပတ်သက်ပြီးတော့ဦးရထွန်းအကြမ်းဖျင်းဘယ်လိုသုံးသပ်ထားပါသလဲ
ကျွန်တော်တို့လွှတ်တော်ဒီတောင်စုဆက်လွှတ်တော်ရဲ့အဓိကတာဝန်ကတော့ဒီအစိုးရအဖွဲ့ရဲ့လုပ်ငန်းတာဝန်တွေပေါ့နော်ဘတ်ဂျက်တွေလုပ်ငန်းတာဝန်တွေဒီလူလူအပေါ်မှာဒီမှာအုပ်ချုပ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြီးကြပ်တာပေါ့ကြီးကြပ်တာနောက်တစ်ခါဒီလူအတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တရားမဲ့ပြင်ဆင်ခံရတာဒီကျွန်တော်တို့အဆင်မပြေတာမှန်သမျှကိုဒီလူလူကနေတစ်ခင့်ဒီမေးလာတဲ့ကိစ္စတွေကိုတော်တော်ကိုယ်စားလှယ်တွေကမေးခွန်းတွေပြင်ပါပေါ့နော်နောက်တစ်ခုကတော့ဒီလူလူကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတွေအသက်ပြတ်ထန်းတာအဟောင်းတွေကိုလည်းဒီခင်ဗျားမလျော်ညီတော့ဘူးဆိုပြင်ဆင်တာဆက်ဖြတ်တာပေါ့နော
်အဲ့ဒီ
လုပ်ငန်းတွေလုပ်ကြရတာဖြစ်တာပေါ့အဲ့လိုဖြစ်တဲ့အခါကျတော့တော်တော်ထဲမှာဒီလူလူလတ်လတ်ဒီမိုကရေစီကြကြချုံးနေနိုင်ဖို့ကအရေးကြီးတယ
်ဟုတ်ကဲ့
အဲ့ပြီးခဲ့တဲ့နောက်နေ့တက်တန်းအပြင်မှာတော့ကျွန်တော်တို့အဲ့ဒါတွေကိုဆွေးနွေးနိုင်ခဲ့တယ်သို့တော့အစိုးရအဖွဲ့နဲ့ဒီပေါင်းဆက်လုပ်ရတဲ့အခါမှာအစိုးရအဖွဲ့ကဒီလွှတ်တော်ရဲ့သဘောတဘာဝနဲ့လွှတ်တော်ရဲ့ထင်ကြောင်းမှုကိုကောင်းကောင်းနားမလည်တဲ့အခါကျတော့အဆင်မပြေဘူးပေါ့နော
်အဆင်
မပြေဘူးသူ့ရဲ့ဒီရန်တရားအဟောင်းကြီးကိုသူကထိတ်သိမ်းကာဝယ်စောင့်ရှောက်နေတယ်လို့ဖြစ်တော့ထိရောက်တဲ့တလောက်မထိရောက်ဘူးပေါ့နော်အဲ့ဒါကြောင့်အခုလာမယ့်လွှတ်တော်ကတော့အစိုးရအဖွဲ့ကလည်း NLD ကပဲဒီကြီးတော့ဖွဲ့စည်းမှာဖြစ်တယ်သူ့ရဲ့ mindset တွေကလည်းအရင်အစိုးရတဲ့တော့ပြင်ပြောင်းလဲခြင်းနဲ့စိတ်ပို့ပြီးတော့ထက်တန်တဲ့ပုံကများပါဝင်มาဖြစ်ပြီးတော့အစိုးရကိုခေါင်းဆောင်မဲ့သမ္မတကလည်းဒေါအောင်ဆန်းစုကြည်ဒါမှမဟုတ်လည်းဒေါအောင်ဆန်းစုကြည်ကနော်ဒီပြင်ပြားထားတဲ့ပုံကိုပဲဖြစ်မယ်ဆိုတဲ့အခါကျတော့ပို့ပြီးတော့ခဏရောက်ဒီအစိုးရကိုကြီးကြပ်နိုင်လို့ဒီအတွက်ပို့ပြီးတော့ကောင်းမွန်တဲ့ပြင်ပြောင်းလဲဆောင်ရွက်ချက်တွေလုပ်နိုင်လိမ့်မယ်လို့အဲ့လိုမှန်ထားပါတယ်
ဟုတ်ကဲ့ပါခင်ဗျာကိုစောကပီအခုဦးရထွန်းပြောတာကိုစောကပီသဘောတူပါသလားကိုစောကပီကိုယ်တိုင်ရောဘယ်လိုသဘောရပါလဲ
ဟုတ်ကဲ့သဘောတူပါတယ်အခုဒီလာမယ့်တက်လာတဲ့အခုဟိုတော့ပေါ့နော်ရေကောက်ခံရတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်များလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့တကယ်ပဲပြည်သူလူထုရဲ့ဟိုထောက်ခံမှုအပြည့်နဲ့ပေါ့နော် mandate အပြည့်အဝရှိတဲ့အတွက်ကြောင့်မလို့သူတို့ပထမဦးဆုံးအနေနဲ့တော့ဒီလွတ်တော်ကိုလွတ်တော်ကင်းကိုထိုက်ထိုက်တန်းတန်းပေါ့နော်ရောက်လာတဲ့လူပဲပထမဦးဆုံးကျွန်တော်ပြောလိုပါတယ
်
နောက်တစ်ခုကတော့ဒီရွေးချယ်ပြင်ရောက်ခံရတဲ့ကိုယ်စားလှယ်တွေရဲ့နောက်ခံနဲ့သူတို့ရဲ့နော်ဆိုဟိုစားဒီနောက်ခံ background နဲ့သမိုင်းကြောင်းဒီအရာရောနော်သူတို့ရဲ့အသက်ပညာပိုင်းတွေအရာကိုကြည့်မယ်ဆိုလို့ရှိရင်ဒီလွတ်တော်ကိုကျွန်တော်တို့ကြည့်လိုက်ကြတယ်လာတဲ့လူတွေကသူကလည်းပဲသူတို့ရဲ့ညောအမြင်အတွေ့အကြုံနဲ့သမိုင်းကြောင်းနဲ့သူတို့ရဲ့အသက်ပညာသမိုင်းကြောင်းနဲ့လည်းအသက်ပညာ background တွေရှိတဲ့ကြောင့်မလို့ဒီမတူတရားချမ်းသာတဲ့ဒါအဒီဒီနောက်ခံသမိုင်းနဲ့အတက်ပညာတွေတက်ပညာရှင်တွေကနေတစ်ဆင့်လာတဲ့အတွက်ကြောင့်မလို့လည်းပဲကျွန်တော်တို့ပုံပြီးတော့ဒီဟိုစားပေါ့ဒီလွတ်တော်မှာသူတို့လောက်အောင်ဥပဒေပြုရေးရဆိုင်ရာကိစ္စတွေကိုလည်းပုံပြီးတော့ဖြစ်ပြီးရောက်လုပ်နိုင်မယ်ဆိုတာကတော့ကျွန်တော်တို့ကမျှော်လင့်ထားပြီးသားပါဟု
တ်ကဲ့
ဒါတော့လည်းပဲဒီလုပ်တဲ့အခါမှာလွတ်တော်ကကျွန်တော်တို့မြန်မာနိုင်ငံရဲ့သမိုင်းကြောင်းရကြည့်နေဆိုရင်အစ်စ်လိုပဲပြောလို့ရပါသေးတယ်အခုလိုဒီလူကြီးခေါ်တဲ့ရေချေတင်ရတဲ့လွတ်တော်ကိုယ်တွေတက်လာတဲ့ပထမဆုံးကြီးဖြစ်တဲ့ကြောင့်မလို့တော့ဒါလိလာစရာမှတ်သားစရာအကူကြီးစရာနဲ့ဟိုစားပေါ့နော်အဲဒီအကြမ်းဉာဏ်တောင်းခံစရာတွေရောရှိလာပါလိမ့်မယ်ဆိုတော့ကျွန်တော်တို့ကဒါမျိုးလင်းထားပြီးသားဖြစ်ပါလား
ဟုတ်ကဲ့ဒီနေရာမှာခုနဦးရေထွန်းပြောတဲ့စကားပေါ်မှာရောအခုကိုစောကပီပြောတဲ့စကားပေါ်မှာရောကျွန်တော်တခုတွေးမိတာပါလဲဆိုတော့ လွှတ်တော်ကိုယ်စားလှယ်တွေကအသစ်ဖြစ်တဲ့လွှတ်တော်ကလည်းပဲဒါဒီမိုကရေစီပြပြင်ပြောင်းလဲနေတဲ့ကာလမှာဒုတိယအကြိမ်တက်တန်းလွှတ်တော်မှာအရက်သားအများဆုံးပါလာတဲ့လွှတ်တော်ဒီလူတွေအများစုကမြန်မာနိုင်ငံဒီမိုကရေစီနဲ့လူခွင့်ရေးအတွက်နှစ်ပေါင်းများစွာလှုပ်ခဲကြတဲ့လူတွေဆိုတာကတော့ကျွန်တော်တို့သတိထောက်ထားရပြီးပြောင်းတန်တရားဖြစ်စရာမရှိဘူး။ဒါပေမဲ့ခုနကပြောတဲ့အတွေ့အကြုံပိုင်းကတော့တစ်ဖက်မှာလည်းပဲလွှတ်တော်တွေမှာဟလာဒီတမတော်ကနေပြီးတော့ဒိုက်ရိုက်ခံထားတဲ့တမတော်သားကိုယ်စားလှယ်နဲ့25ရာခိုင်နှုန်းကလည်းပဲရှိနေသေးတယ်ဒါကတပိုင်းတစ်ဖက်မှာကျတော့လူလူကနေပြီးတော့သူတို့တခဲနဲ့ရွေးကောက်တင်မြောင်းလိုက်တဲ့လွတ်တော်ကုစုလေပြန်ဒီလွတ်တော်ပေါ်မှာမျောလင်းချက်တွေကတိတ်ကိုကြီးနေတယ်ဆိုတော့လူဒုမဲဆန္ဒရှင်တွေရဲ့မျောလင်းချက်တွေတိတ်ကြီးနေတာကိုရောဘလို့ချိန်ညှိလို့ရမလဲဦးရတော်ခင်ဗျအ
ဲဒီအမှားကတော့ဒီလူဒုကတော့အပြောင်းလဲကိုမျောလင်းတာပေါ့နော်အပြောင်းလဲကိုမျောလင်းတဲ့အခါကျတော့အဲကျွန်တော်တို့တချို့သောကိစ္စတွေကတော့ဥပဒေတွေကိုကျွန်တော်တို့ဒီဒီလိုတို့အတွက်အကျိုးရှိတဲ့ကာကွယ်စောင့်ရှောက်တဲ့ဥပဒေတွေပြဋ္ဌာန်းပေးပြီးတော့အဲ့ဒီဥပဒေအတိုင်းအစိုးရအဖွဲ့အစည်းတွေကနေပြီးတော့လက်တွေ့ခီးရီရဲမှန်မှန်ကန်ကန်ကျင့်သုံးတာအဲ့ဒီလိုလုံးယုံနဲ့ကျွန်တော်တို့အပြောင်းလဲဖြစ်သွားနိုင်တာရှိတယ်လို့တချို့ကိစ္စတွေကြတော့လေဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲမှဒီအပြောင်းလဲတွေဖြစ်သွားနိုင်တာမျိုးတွေလည်းရှိတယ်ပေါ့
ဟုတ်ကဲ
့ဥပမာကျွန်တော်တို့ဒီပြည်ရင်းစစ်ရစေးရေးဆိုင်ရာကိစ္စတွေဆိုလို့ရှိရင်တော့အဲတိုင်းနာတဲ့နိုင်ငံဖွဲ့စည်းတွေနဲ့အခုနည်းနည်းဆွေးနွေးနေတယ်အဲ့တော့ဒီဟာကိုရစေးပြီးတော့ကျွန်တော်တို့ဒီမှာစစ်စစ်ထောင်းနေတဲ့တိုင်းပြည်ဆင်းရဲနေတဲ့တိုင်းပြည်မှာကျွန်တော်တို့ကဒီရနေပြီးကျွန်တော်ငြိမ်းချမ်းရကြနေဆိုလို့ရှိရင်တော့ငြိမ်းချမ်းလဲရမယ်ဆိုတော့ပြည်သူလူထုအတွက်ကအများကြီးအပြောင်းလဲဖြစ်သွားမယ်ဒ
ါဟုတ်ကဲ့ဒ
ီလူတွေကညှော်နေနေတဲ့အချက်ဖြစ်တယ
်အ
ဲ့ဒီအတွက်ဆိုလို့ရှိရင်ကျွန်တော်ကပေါ်ဒီပုံချေကဥပဒေပြင်တာလေပါခြင်းလဲပါလာနိုင်တာပေါ့လေ
ဟုတ်ကဲ့
နိုင်ငံရေးရှင်မျိုးဝက်တွေကမဖြစ်ဟုတ
်ကဲ့ဆိုတော့ကိုစောကပီခုနဦးရဲထွန်းပြောတဲ့ပုံမှာကျွန်တော်တစ်ချက်နားလဲတာပါလဲဆိုတော့လူတွေရဲ့မျောလင်းချက်တွေတိတ်မြင့်နေတဲ့အချိန်မှာလူတွေကဒီအပြောင်းလဲကိုကိုတိုင်အပြောင်းလဲကတကယ်ဖြစ်လာပြီလို့ကိုတိုင်ခံစားဖို့တော့ကလူတွေစီကိုတိုက်ရိုက်ရောက်တဲ့လူတွေတိုက်ရိုက်ခံစားတဲ့အပြောင်းလဲတွေတော့တကယ်ပဲလုပေးနိုင်ဖို့လို့မှာပေါ့နော်ကိုစောကပီ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလည်းလိုပါပဲဒီပေါ်လည်းပဲတခုကတော့ဟိုမှာချက်ချင်းလက်ရင်းကြီးကိုနော်တက်တီပြပြီးတော့ဒီကနေ့ညပြန်တွေ့ရမယ်အပြောင်းလဲတွေရှိနိုင်တယ်လို့နော်တချို့အပိုင်းကတော့လည်းတကယ်တမ်းပြောင်းလဲတော့မယ်ဆိုတဲ့အလားအလာနဲ့အလားအလာနဲ့လမ်းကြောင်းမှန်တစ်ခုကိုတင်ပြနိုင်တဲ့အနေအထားမျိုးဆိုရင်လည်းပဲဒီလူလူအနေနဲ့ကလည်းနားလည်ပြီးနိုင်တဲ့အနေအထားမျိုးတွေအများကြီးရှိပါတယ
်ဘ
ာဖြစ်လို့လဲဆိုတော့ပထမလွတ်တော်နဲ့ဒီဒုတိယလွတ်တော်နဲ့ကွာခြားတာတခုကတော့ခုနဟိုစာဦးစာပြောတဲ့ဒီ
ဒီ
လူရဲ့အကျိုးရှိမဲ့နော်အစီအစဉ်လူတွေကရက်တည်နဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့ဆိုတဲ့နေရာမှာဒီအခုလွတ်တော်ကတော့ဒီခုတက်လာတဲ့ပုံစံတွေကဒီလူတွေတကယ်ရွေးချယ်ပြင်မြောက်လိုက်ပြီးတော့အများစုကတက်လာတာဖြစ်တဲ့ကြောင့်မလို့ဒီအသေးအသေးကိုဖွင့်ဆိုတဲ့နေရာမှာတကယ်ပဲဒီလူတွေအတွက်ပုံစားပြပြီးတော့ပို့ပြီးတော့ဖွင့်ဆိုလိုက်ဖွင့်ဆိုပြီးနိုင်လိမ့်မယ်လို့နော်ဒီဒီရဲ့အကျိုးရှိဖို့ဆိုတာဘယ်အရာတွေလဲဘယ်လိုဥပဒေမျိုးတွေလဲဆိုတာကိုပို့ပြီးတော့အသေးပဲဆွင့်ဆွဲနိုင်တယ်ပထမဆုံးကျွန်တော်တို့ညွှန်လင်းရတာရှိပါတယ
်နောက်
တစ်ခုကတော့ကျွန်တော်လည်းဟိုစာထောက်ပြနေတာကတော့ဒီပြင်းနေနေနဲ့ပတ်သက်တယ်ဆိုလို့ရှိရင်အခုလက်ရှိသွားနေတဲ့အခြေအနေဆိုရက်ဒီသွားနေတဲ့ညီငယ်ရေး process ကတချို့အပိုင်းတွေကလွတ်တော်ပြင်ပကနေသွားနေတဲ့လမ်းကြောင်းတချို့လည်းဖြစ်တယ်ဆိုတော့လည်းဒီညီငယ်ရေးဒီညီငယ်ရေးနဲ့ပတ်သက်ရင်လွတ်တော်ထဲမှာပြန်ပြီးတော့အတိအပြည့်မရရမယ်ဆိုတဲ့အပိုင်းတွေလည်းရှိတဲ့အတွက်ကြောင့်မလို့တော့လွတ်တော်ရဲ့အခက်အခဲများရှိတယ်ဒီလိုလေဒီခုကိုခြေရည်ပြီးတော့လွတ်တော်ပြင်ပမှာဖြစ်နေခဲ့တဲ့ဖြစ်လာခဲ့တဲ့ process เนาะလမ်းကြောင်းတစ်လျှောက်နေအခုလွတ်တော်ထဲမှာပြန်ပြီးတော့ဆင်းနေပြီးတော့တောင်းယူရမယ်လမ်းကြောင်းတစ်ခုကိုဘယ်လိုထိမိမလဲဘယ်လိုပြန်ပြီးတော့ပေါင်းစပ်လုပ်ဆောင်မလဲဆိုတဲ့အပိုင်းကတော့အခုဒီမှာအခုဒီလွတ်တော်ဒုတိယလွတ်တော်မှာပေါ့နော်ဆက်လာတဲ့လွတ်တော်ပုံစံရနေပြီးတော့အဲဒါဆင်းနေရမယ်ဒါလက်ခံပြီးတော့စဉ်းစားရမယ်အစိတ်ပိုင်းတွေရှိလာပါတယ်ဒီအပိုင်းပေါ်မှာတော့ကျွန်တော်တို့တိုင်းသားတွေအနေနဲ့ရောတော့ PPDD နည်းရပါဒါကိုအများကြီးမျှော်လင့်ထားတာရှိတဲ့အတွက်ကြောင့်မို့လို့တော့ဒါကိုရင်ဆိုင်ရမယ်ဟာဖြတ်တန်းရမယ်ဒါလုပ်ငန်းဒါအကြီးကျယ်ကပေါ့နော်ရင်ဆိုင်ရမယ်လုပ်ငန်းအကြီးကြီးတွေကတစ်ခု
လို့
ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုက်ရိုက်ပအောင်ဆွေးနွေးမယ်သတို့ရွှေနေဖိတ်ခေါ်ပါမယ်ဒီပထမဦးဆုံးတစ်ယောက်ကကရင်မျိုးသားပါတီကမမြင့်ဆိုပါမမြင့်ဆိုသဘောထားကြားပါရစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကရင်မျိုးသားပါတီရပါအခုကျွန်တော်တင်ပြချင်တာကတော့အမျိုးသားလွတ်တော်မှာပြည်သူလွတ်တော်မှာတိုင်းနာလူမျိုးတွေကိုတက်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သမဏမပဲဝန္တာအားရကြည့်ပါပါတယ
်ဟုတ်ကဲ
့နောက်တစ်ခုကကျွန်တော်တို့ဒီတိုင်းနာပါတီမှာပါတိုင်းနာပါတီကရခိုင်မျိုးသားပါတီဦးဆောင်နဲ့ပါလာတယ်နောက်တစ်ခါ
အတိုက်ခံပါတီဖြစ်တဲ့ဒီကောင်ကြီးကလည်းပုံလေးပါတီကဥပဒေခွင့်ရတယ်ဒီလိုလက်မှတ်ဒီဥပဒေအနေနဲ့ပါဝင်တယ်အဲ့လိုပါဝင်တဲ့အတွက်ကြောင့်ဒီနေ့အချင်းချင်းလေးကတော့အမတန်မှလည်းဆက်ပါပါတယ်ဒီနေ့အမျိုးသားလက်တော်ရောဒီလိုလက်တော်မှာရောကျွန်တော်တို့အားရပြင်းနေကြရတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒါပေမဲ့လည်းတစ်ခုရှိတာကတော့ကျွန်တော်တို့မှာအားမရတာကတော့မတော်ရှိအခြေခံဥပဒေကြီးကကျွန်တော်ခံနေရက
ြဟုတ်ကဲ့
မတော်ရှိအခြေခံဥပဒေကြီးမှာကျွန်တော်ပြန်ကြည့်မယ်ဆိုရင်ဒီ50ကိစ္စလုံးရဲ့၄ဆုံး၆ရဲ့ဒီမိသားအများပြောနေကြတာပေါ့လေအဲ့ဒီကိစ္စကိုကျွန်တော်တို့မပြင်းစင်နိုင်သေးကြလားပါလို့ဒီဒီဒီဒီမိသားဒီမျိုးကြီးပေါ်ကျုပ်ကိုအာနာဘလောက်ပဲလျော်ပြီးလျော်ပြီးမိသားဒီမျိုးကြီးပေါ်ကျုပ်ကသိရတဲ့အာနာကိုရရှိနိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့ခင်ဗျာ
ဒါကြောင့်အမျိုးသားယူရရှိရင်းဆိုတော့စက်မတော်နဲ့အဲ့ဒီဒီတခုပြရမယ်ဆိုလို့ရှိရင်တော့စစ်တဲ့အရက်ပဲဆက်ဆံမှုကိုကျွန်တော်ကဒီ9မိနစ်တော်ကာလအတွင်းမှာလုံးတောင်းပြီးတော့ဒီဆောက်မှမှာဖြစ်တဲ့အတွက်ကြောင့်တခြားကိစ္စတွေမှာကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့ဆိုတာနည်းနည်းအားမင်းနေပါလိမ့်မယ
်ဟုတ်ကဲ့ဦးမမြင့်စိုးပြောတဲ့သဘောထားကိုကျွန်တော်ခြုံငုံမိပြီလို့ကျွန်တော်ယူဆပါတယ်ခက်ခဲတွေကရှိနေပါတယ်လက်ရှိမှာအခြေခံဥပဒေအကျက်အတည်းရှိနေသေးတာကိုလည်းပဲအလုံးကထောက်ပြထားပါတယ်ဒီအကျက်အတည်းနဲ့ဒီအခြေအနေအောက်မှာပဲနောက်တက်လာတဲ့လွတ်တော်ကောင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဆက်လုပ်သွားရမှာဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီရှိပြီးသားအကျက်တဲ့အခြေအနေအောက်မှာဘလောက်အောင်မြင်ဆွမ်းဆောင်နိုင်မလဲဒါကိုကျွန်တော်တို့ဆက်ပြီးတော့သုံးသပ်ချင်ပါတယ်။နောက်တစ်ခါနောက်တစ်ယောက်ကကျွန်တော်တို့ဒီမန္တလေးကကိုကျော်သူဝင်းကိုကျော်သူဝင်းသဘောထားပြောလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျ။အဲခုဒီလွတ်တော်နဲ့ငွေကလွတ်တော်မှာပေါ့နော်။ဒီလွတ်တော်မှာဦးဝင်းကြီးဦးတူကမြတ်တို့ဝန်ကန်တန်းဒီတော်နမောအဲ့လေအနေနဲ့ခဏလေးလေးဆိုတော့သူရဲ့ဆောင်ရည်ကတော့စောင့်ကြည့်ရမှာပေါ့အခုတော့စေစောင့်ကြည့်လို့မရသေးဘူးနော
်ဟုတ်ကဲ့ခင်ဗျာ
နောက်ပြီးတော့ဒီဆိုရာဖွဲမှာကျတော့ပြတ်တော့ဘလို၆တန်းနဲ့ဆိုတော့ဒီဆိုရာဖွဲကလည်းပြောမှဆိုတော့ဒေါ်ကန်းစုကြည်ဥဆောင်ပါပဲလေ
ဟုတ်ကဲ့
ဒေါ်ကန်းစုကြည်ဥဆောင်ပါသေးတဲ့အတွက်ပြတ်တော့ကတော့သူဒီတရားစီရင်တရားဥပဒေတွေရေးဆွဲတဲ့ဘက်ကလွတ်တော်ကတော့ဒီဆိုရှယ်ဒီပိုင်းမှာတော့ဒေါ်ကန်းစုကြည်ဥဆောင်ပါဖြစ်တဲ့အတွက်ကိုယ်တို့ပိုင်းအောင်တော့တက်ပြီးတော့တန်ဖိုးနိုင်တယ်လို့ကျွန်တော်တို့ဆိုတော့ဒေါန်ဆန်းစုကြည်ဥဆောင်ပါအောင
်ဟုတ်ကဲ့ခင်ဗျာ
ဥဆောင်မဲအောင်မှာသွားမှာဆိုတဲ့အတွက်တော့ကျွန်တော်တို့ဒီသူတို့လောက်မဲ
ဟုတ်ကဲ့
ဖွဲ့စည်းပုံအခြေဆုံးပြည်သူကြီးတို့ဘာလို့ပေါ့နော
်ဟုတ်ကဲ့
ဒါဘယ်သူတို့ဒီကလောက်မဲလို့ထင်ပါလဲ
ဟုတ်ကဲ့ခင်ဗျာ
သူရပိုင်းအောင်ဒေါန်ဆန်းစုကြည်ဥဆောင်ပါမှာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုကျော်သူဝင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးရထွန်းနဲ့ကိုစောကပီပဲကျွန်တော်တစ်ချက်ပြန်လှည့်ပါမယ်ဆိုတော့ဦးရထွန်းဒီကရဲလွတ်တော်တက်တန်းတို့ကလည်းပဲအစိုးရကလွတ်တော်မှာလည်းပဲပြည်တော်စုချက်ခိုင်းတဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်အများစုတခါတမ်းမတော်ကကိုယ်စားလှယ်တွေဆိုတာလည်းပဲဒါကျွန်တော်တို့ပြောရရင်တော့ဟလာပြည်တော်စုချက်ခိုင်းတဲ့ဖွံ့ဖြိုးရေးပါတီနဲ့နှီးစက်တဲ့အခြေအနေရှိခဲ့တာကိုကျွန်တော်တို့ဒီလိုပဲနားလည်ထားခဲ့ရတာကိုတခါအစိုးရကလည်းပဲတကယ်တကယ်ကြတော့ပြည်တော်စုချက်ခိုင်းတဲ့ဖွံ့ဖြိုးပါတီကဦးဆောင်တဲ့အစိုးရလိုပဲပြောရမှာပဲလေအဲ့ဒီအချိန်ကာလတုန်းကခုနကဦးရထွန်းပြောတဲ့တမပါဆိုလွတ်တော်နဲ့အစိုးရကြမှာတချို့နားလည်မှုလွဲတာလေးတွေရှိခဲ့တယ်အခုကလည်းပဲ NLD ဦးဆောင်တဲ့အစိုးရ NLD ဦးဆောင်တဲ့လွတ်တော်အဲ့လိုအခြေအနေမျိုးဖြစ်လာနိုင်တယ်လို့ဦးရထွန်းယူဆလား
အဲဒီမှာတော့အဓိကအခုဒီ NLD ပါတီကိုဥဆောင်တဲ့ဒေါ်ဆန်းစုကြည်အနေနဲ့ကျွန်တော်တို့လွတ်တော်နဲ့အစိုးရပေါ့နော်လွတ်တော်ကနေဒီအစိုးရရန်တရားအစိုးရကိုကြီးကျက်တယ်ထိန်းချောင်းတယ်အပြန်အလှန်ထက်ပြန်ဘယ်လန့်လုပ်တယ်ဆိုတဲ့အဥ္စာကိုကောင်းကောင်းဒီသဘောပေါက်နားလည်ထားတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီစနစ်ကအစိုးရကိုထိန်းချောင်းတယ်ဆိုတဲ့အခါမှာအစိုးရကလိုက်တဲ့ဥပဒေတွေအကောင့်တွေပေါ်ပြီးတော့လက်တွေ့ကျင့်သုံးရတာဖြစ်တယ်။လက်တွေ့ကျင့်သုံးရတာဖြစ်တဲ့အခါကျတော့အစိုးရအေးရဆိုတာက9နှစ်တကယ်အကြောင်းလဲရှိနိုင်တယ်။အဲ့တော့အခု9နှစ်ပြည့်သွားလို့ဦးသိန်းစိန်အစိုးရထွက်ခွာသွားတဲ့အခါမှာ NLD အစိုးရတက်လာတဲ့အခါမှာအစိုးရအဖွဲ့ဝင်တွေကတော့ဒေါန်ဆန်းစုကြည်စိတ်ကြိုက်ရေးထားတာတွေဖြစ်တဲ့အတွက်ကြောင့်မလို့ mindset အကြောင်းလဲမှာတော့ဘာပဲဖြစ်ဖြစ်ဒီအမတ်ခံနိုင်နေဆိုပေမဲ့သူ့ရဲ့အောက်ကရန်တရားကြီးကအာဝူဖြစ်နေအ
ာဝူက
ကျွန်တော်တို့အရင်တော့ကတည်းကပြည်သူပေါ်မှာစိတ်ထဲတဲ့အဲကျွန်တော်တို့ဒီမတရားမဟုတ်မတရားလုပ်ခဲ့တဲ့ဥပဒေလက်သုံးကြလုပ်ခဲ့တဲ့ဟာတွေကအကျင့်တွေကရှိနေတယ
်ဒီ
နေ့တော့ဒီဟာကချက်ချင်းပြောင်းမှာမဟုတ်ဘူးပြောင်းမှာမဟုတ်တော့နောက်သွတ်တော်တက်တန်းမှာလဲဒါတွေကဆက်ရှိနေဦးမှာ
တော့
အစိုးရဘက်ပြောင်းသွားပြီမဲ့ဒီရန်တရားကြီးရဲ့အဲဒီမဟုတ်မဟာနောက်ဒီမှန်မှန်ကန်ကန်မရှိတဲ့ထောင်ရက်ထက်တွေဥပဒေအတိုင်းမလုပ်တဲ့ကိစ္စတွေအဲအဲ့ဒါမျိုးတွေကိုဒီလူတို့ကဟာတော်တော်ကိုယ်စားလှယ်နေတာတချင်မေးခွန်းတွေနေတာအချိုးတွေတင်တာအစားသဖြင့်ပေါ့လေ
ဒီလို
ဟာတွေလောက်လာတဲ့အခါမှာအစိုးရအဖွဲ့ရဲ့အကြီးအကဲကဒါကိုသဘောပေါက်ဖို့လိုတယ်
ဟုတ်ကဲ့
ဒါဟာမတို့အစိုးရအဖွဲ့ဥဆောင်နေတဲ့ ဒီလူအုပ်ချုပ်ရေးရန်တရားကြီးကိုကောင်းအောင်သွတ်တော်ကနေတခင့်ဒီလူလူကိုသာကြီးကြပ်နေတာဖြစ်တယ်ဆိုတာသဘောပေါက်လက်ခံပြီးတော့သူ့ရဲ့ဝင်ကြီးတွေကိုကန့်ကြီးတဲ့
โอเควีรโอเคโอเคอุยทุนโฟนไลน์ก็ไม่จีรอครับเนี่ยเราอตันไม่เตลก็တော့ပါဘူးကျွန်တော်ပြန်ขอပါမယ်อุยทุนจ้าจ้าดีแล้วတော့ไม่ดีอุยทุนโฟนไลน์ကိုฉပြီးတော့ပြန်ขอပါမယ်ไลน์อ่ะคุณน่ะตะตอกตะตอกဖြစ်ပါတယ်เออကျွန်တော် Facebook ก็နေပြီးတော့สนุกได้ตลอดရှင်เดียวก็ပြောပါတယ်အခုချိန်ကလွတ်တော်ရဲ့ซ้วยอยู่ကိုဆက်ရမယ်ချိန်မဟုတ်သေးဘူးလို့ထင်တယ်တဲ့ဘာလို့လဲဆိုတော့ပထမအစိုးရရဲ့အရှုပ်တွေကိုရှင်းရမယ်ကာလကတနည်းနဲ့နှစ်နှစ်ကြာနိုင်တယ်တဲ့လွတ်တော်တဲ့တန်းက9နှစ်ဆိုတော့ကျွန်တော်တို့နှစ်နှစ်လောက်ထိအချိန်ယူပြီးတော့အရှုပ်တော်ပုံတွေရှင်းမယ်ဆိုရင်တော့အပြောင်းအလဲဆိုတာဖြစ်ဖို့တော်တော်ခက်ပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်မန်းကျွန်တော်တို့အခုတစ်ခေါက်သခိုင်းကတည့်ရဆွေးနွေးမဲ့တော်တော်ရှင်ဒေါ်ยีချူဒေါ်ยีချူသဘောထားပြောနိုင်ပါပြီ
ဟုတ်ကဲ့ကျမတို့ပြီးရှင်တာလေးတွေကိုမေးလို့ရပါတယ်
ဟုတ်ကဲ့မေးလို့ရပါတယ်ပြောပါမေးလို့မေးပါဒေါ်ยีချူ
ဟုတ်ကဲ့ကျမတို့ဒီ59ဆောက်ပြီးရှင်မယ်ဆိုတဲ့ဟုတ်ကဲ့သတင်းတွေထွက်ပေါ်နေတာပါအဲ့ဒါဟုတ်ပါသလား
ဟုတ်ကဲ့ကိုစောကပီဒေါ်ยีချူမေးတာကြားမယ်ထင်ပါရဲ့ကိုစောကပီပြန်ဖြေပေးပါလား
အခုဒီအဲ့ဒီငါးစကောဆောက်လို့နေပတ်သက်ပြီးတော့နော်ဒါပြင်ဆင်မှုဆိုင်းငံထားဖို့အတွက်ဆိုပြီးတော့အခုဒါတင်းနေဖြစ်ပေါ်နေရတယ်ဒါကျွန်တော်တို့အားလုံးသိပြီးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့နော်အခုဒီလက်ရှိဒါ NLD ပါတီရဲ့ဥက္ကဋ္ဌတောင်ဆန်းစုကြည်နေနဲ့နော်တမတော်အရာရှိကြီးတွေတမတော်ကာဝေးကြီးတွေတက်ချုပ်နေဒါပြည့်တဲ့အခါမှာသိကြတယ်ဒီလိုအစီအစဉ်တွေရှိတယ်အခုလက်ရှိတမရကိုအလားဒီတမရကို nominate တမရကိုအကံပေါ်လက်ပြန်ဆိုင်တော့မှအကြေတော်စိတ်သမရမဖြစ်သေးဘူးဆိုလို့ရှိရင်ဒါယာယီသမရအနေနဲ့ပဲဖြစ်အောင်မယ်ဆိုတာကျွန်တော်တို့ကြားနေရတဲ့အခြေအနေဖြစ်တယ်။ဆိုတော့လည်းတကယ်တမ်းလက်တွေ့အခြေအနေမှာတချို့လည်းဘလောက်တော့အောင်ဆုံးဖြစ်ပြီးတော့အနေနဲ့ NLD အနေနဲ့ဘလောက်အစီအစဉ်တာပြီးဆွေးနွေးကြတယ်ဆိုတာတော့လက်ရှိကျွန်တော်တို့ဘယ်သူမှမသိရပါဘူး NLD ပါတီနဲ့တော့အောင်ဆုံးဖြစ်ကိုနိုင်တာပဲသိတာဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့မြတ်။
ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ယူဆရတာကတော့ဒီအာဘိုးပြင်ဆင်နိုင်ဖို့အတွက်တော့ဒေါ်ဆောက်ရှိသမရဖြစ်ဖို့အတွက်ဒါဆိုင်းငံ့တဲ့ကိစ္စပဲဖြစ်ဖြစ်ပြင်ဆင်ဖို့ကိစ္စပဲလုပ်နေနေဆိုရင်ဒါကောင်းနေလို့ကျွန်တော်တို့ယူဆတယ
်ဒီ
လိုလည်းဒီအတိုင်းဒါဒီဖြစ်လာနိုင်တယ်မဖြစ်လာနိုင်ဘူးဆိုတော့ဒါတိုင်းနိုင်ငံရဲ့ပါတီတွင်းအကြီးအကဲတွေလည်းပြီမှာဖြစ်ပါတယ်
ဟုတ်ကဲ့ဒေါ်ยีချိုကြားမယ်ထင်ပါတယ်ဒီအချိန်တွေကလက်ရှိသတင်းတွေထွက်နေတာပဲရှိပါတယ်ဘာမှတော့ဘသူမှတော့တိတိကျကျမသိသေးပါဘူးခင်ဗျာကျွန်တော်ဆွေးနွေးထားတဲ့ Facebook ကနေ message မှတ်ချက်ပေးဆွေးနွေးထားတဲ့အထက်မှာတော့အများစုကအကောင်းမြင်ပါတယ်သူကလက်ရှိပြည်သူ့လွှတ်တော်နဲ့မျိုးသားလွှတ်တော်နှစ်ရလုံးကောင်းပါတယ်တဲ့နောက်တစ်ယောက်ကလည်းဆွမ်းဆောင်နိုင်မယ်လို့အပြည့်အဝယုံကြည်ပါတယ်တဲ့နောက်တစ်ယောက်ကဘာပဲဖြစ်ဖြစ်ထိန်းကြီးနိုင်မယ်လို့ယုံကြည်ပါတယ်တဲ့နောက်သူကတော့ပြောင်းလဲခြင်းတံပီလို့ကြွေးကြော်ပြီးမဲဆွဲစည်းရုံးထားတဲ့ NLD လွှတ်တော်အမတ်တွေနေရာအများကြီးရထားတဲ့လွှတ်တော်သစ်တရအနေနဲ့အရင်လွှတ်တော်ဟောင်းနဲ့မတူပဲကောင်းတဲ့ဘက်ကိုပြောင်းကိုပြောင်းလဲလိမ့်မယ်လို့အတွင်းမဲ့ယုံကြည်ပါတယ်တဲ့အများစုကအကောင်းမြင်ကြတာတွေ့ရပါတယ်နောက်တစ်ယောက်ကိုကျွန်တော်ထပ်ပြီးတော့ဆက်ပြီးတော့ဖိတ်ခေါ်ပါမယ်ကိုထွန်းထွန်းဝင်းကြားရပါလားကိုထွန်းထွန်းဝင်းပြောပါကိုထွန်းထွန်းရဲ့သဘောထား
ဟုတ်ကဲ့ကြားပါရခင်ဗျာ
ဟုတ်ကဲ့ပြောပါကိုထွန်းထွန်းဝင်
ကျွန်တော်အဓိကတော့ကျွန်တော်ပြည်သူလူထုအရတော့တော်စုကိုကျွန်တော်တို့ကမန်ဒိတ်ပေးလိုက်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကြားပါရကိုထွန်းထွန်းဝင်ဆက်ပြောပ
ါဟုတ်ကဲ့အဲ့ဒီမှာကျတော့ကျွန်တော်တို့ကဒီအနေရပါဒီ NLD ကကျွန်တော်တို့အရေးပါတဲ့လူတော်ကော်မတီကတိုင်းသားလူတော်အမတ်တွေကိုသူတို့ဥပဒေဥပဒေဥပဒေတောင်းပန်ပေးတာကတော့ကျွန်တော်အနေနဲ့ကတော့အတူတူပေါ်ဆောင်နေလို့ပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလူတော်ဟာအရင်တုန်းကလူတော်ထဲပို့ပြီးတော့လုံနိုင်လိမ့်မယ်လို့ကိုထွန်းထွန်းဝင်ယူဆတယ်ပေါ့
အဲကျွန်တော်တို့ကတော့ကျွန်တော်အယူအဆလေးပြောရမယ်ဆိုလို့ရှိရင်တော့ဒီဥပဒေတွေဒီဥပဒေတိုင်းသားတွေကိုပြည်တော်လက်ထက်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ဒီမဆောင်ရှိဖွဲ့စည်းအုပ်ချုပ်ပုံစံကသူ့တွေဒီနေ့ကျွန်တော်တို့ပြည်သူ့မရတဲ့နေရာကလာပလုံလာတော့ဒီတိုင်းသားတွေရဲ့ရပ်ပြီးခင်းနေ
ဟုတ်ကဲ့
တိုင်းသားတွေရဲ့ဒီပြည်သူ့ကိစ္စတွေကိုပြည်ချင်းပြည်နိုင်လို့ရတယ်ဥပဒေကလုံနိုင်လို့ရတယ်ကျွန်တော်တို့တည်းဒီဦးစားပါဦးခင်ဗျာ
ဟုတ်ကဲ့ကိုထွန်းထွန်းဝင်းကျေးဇူးအများကြီးတင်ပါတယ်ခုနဆွေးနွေးတဲ့အထက်မှာလည်းပါပါတယ်ဒီ2008အခြေခံဥပဒေအချက်တဲကရှိနေတာပါဒါကို NLD ကလည်းကောင်းကောင်းသိပါတယ်အခုရွေးကောက်တင်မြောက်ခံရဲ့လွတ်တော်ကိုယ်စားလှယ်ယူတယ်ကောင်းကောင်းသိပါတယ်ဒါပေမဲ့ဆိုကြပါစို့ဟလာပြပြင်းကြောင်းလဲဖို့လုပ်တယ်ဦးရထွန်းနဲ့ကိုစောကပြီကိုကျွန်တော်ရေးပြီးဟိုအဓိကမေးချင်ပါတယ်ပြင်းကြောင်းလဲလုပ်မယ်ပါမယ်ဆိုတဲ့အခါဖြစ်မလာတဲ့အခါကျတော့မှဒီအခြေခံဥပဒေကြီးကြောင့်ရှိနေလို့ဆိုလို့အကြောင်းပြလို့သိမှမလားဦးရထွန်းဘယ်လိုသဘောရလဲကျွန်တော်အချင်းချုပ်တွေပြောပါအ
ဲဒီလိုတော့ရှိတာပေါ့လေကျွန်တော်တို့ဒီအနိုင်ရပါတီအနေနဲ့ကတော့လွတ်တော်ထဲမှာအမတ်အင်အားအများစုဖြစ်တဲ့အတွက်ကြောင့်မလို့ဥပဒေတွေကိုတော့သူတို့ပါတီရဲ့ policy ဘွာဒအတိုင်းပေါ့နော
်။တန
်ကြီးကိုပြင်ပြောင်းလဲဖို့အတွက်ဥပဒေတွေကိုတော့ဆက်ကဲကြောင်းနေသူ့ကိုပြတ်ထန်းလို့ရတယ်။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့မှာကတော့ကျွန်တော်တို့ဒီတပ်မတော်ရဲ့ထောက်ခံချက်လိုတာပေါ့လေ။အဲ့တော့အဲ့ဒါကတော့နည်းနည်းခက်မှာပေါ့
။ဟုတ်ကဲ့ခင်ဗျ။
အဲ့တော့ကျွန်တော်တို့ပြည်သူလူထုပေါ်မှာအခုအုပ်ချုပ်နေတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေဆိုရင်ခုန ပြောင်းလဲပြောတော့တာရှိတယ်ကျွန်တော်တို့မြို့နယ်အဆင့်အုပ်ချုပ်ရေးသူတွေဆိုလို့ရှိရင်သူကဝန်ထမ်းတွေနော်ရဲတပ်ဖွဲ့ဆိုလို့ရှိရင်လည်းဒါပြည်ထောင်ဝင်ကြီးဌာနရဲ့အောက်မှာနော်အဲ့ဒါတွေနဲ့ပတ်သက်လို့ကျွန်တော်ဖွဲ့စည်းပုံအခြေခံမှုတွေကိုလေ့လာကြည့်လိုက်တဲ့အခါကျတော့ဒီခရိုင်အုပ်ချုပ်ရေးမှုတိုင်းဒေသကြီးနဲ့ပြည်နယ်ခရိုင်အုပ်ချုပ်ရေးမှုဟာပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အတွင်းရေးမှုဖြစ်ပြီးတော့အဲ့ဒီမှာသူကဒီတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့ရဲ့ယုံလည်းဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
သူကဒီဟာကိုကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာကိုကအမှန်တကယ်ပြောမယ်ဆိုရင်တော့ဒီတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့အောက်ကိုထည့်ထားပြီးတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမြို့နယ်အုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေကိုလည်းကျွန်တော်တို့ကပြည်ထောင်ဝင်ကြီးဌာနအောက်ကနေပြီးတော့ထုတ်လိုက်ပြရတယ်ဒါကခရိုင်ဥပဒေအတိုင်းနဲ့
ဟုတ်ကဲ့ဦးရထွေးနည်းနည်းလေးထုတ်ပြီးပါဦး
တိုင်းဒေသကြီးအစိုးရလက်အောက်ကိုကြောင်းလိုက်လို့ရတယ
်ဟုတ်ကဲ့
တခါရဲတပ်ဖွဲ့ကိုလည်းသူကဒီပြည်ထောင်ဝင်ကြီးဌာနအောက်ကနေပြီးတော့ထုတ်လိုက်လို့ရတယ်အဲ့ဒါကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေမှာရတဖွဲ့ကိုတရားဥပဒေပြဋ္ဌာန်းပြီးတော့ဆောင်ရွက်ရမည်လို့ပဲဆိုထားတဲ့အတွက်အဲ့ဒါကိုလည်း
ဟုတ်ကဲ့ဥပဒေ
ပြဋ္ဌာန်းပြီးတော့ဖွဲ့ထုတ်လိုက်လို့ရတယ
်ဟုတ်ကဲ့
ဒီလိုနဲ့ကျွန်တော်တို့ကပြည်သူလူထုအပေါ်မှာပေါ့နော
်ဟုတ်ကဲ့
ထိရောက်တဲ့နော်မြန်မြန်ဆန်ဆန်အပြောင်းလဲတွေကိုကျွန်တော်ရှာကြံပြီးတော့ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်အောင်ကျွန်တော်တို့
လုပ်လို့ရတာတွေအများကြီးရှိတာပေါ့နော်ဟုတ်ကဲ့ဆလိုင်းပွေကုန်းကိုတင်ပါမယ်ဆလိုင်းပွေကုန်းသဘောထားပြောပါခင်ဗျာ
ပုဂ္ဂိုလ်နိုင်ငံရေးဓမ္မတွေဖြစ်တဲ့သို့တော့အခုလွတ်တော်ကကျွန်တော်နာမည်တက်ချင်တဲ့ဥစ္စာအင်္ဂလိပ်လိုနေဆိုရင်တော့အာလေအမ် Parliament for National Reconciliation လို့နာမည်တက်ချင်တယ်။ဘာကြောင့်လဲဆိုတော့ပြန်လေပြည့်မြည့်ရေးလွတ်တော်ဆိုတော့ဒေါ်အောင်ဆန်းစုကြည်နဲ့အဲတပ်မတော်ကကာချုပ်လှုပ်လာတဲ့ကာကွယ်ရေးရှိချုပ်တော
့
ခွန်ပြူတဲ့ဥစ္စာလောက်ပဲသူတို့ဆွေးနွေးနိုင်တယ်လို့ကျွန်တော်ထင်တယ်။ဟော
ဆောက်တော်လို့
စိုက်တဲ့ဒီဘိတ်လွတ်တော်အစ်စ်လောက်တော့မရောက်နိုင်သေးဘူးလို့ကျွန်တော်ထင်တယ်။ထင်းတိန်တိန်တိန်နေပဲဒီပုဂ္ဂိုလ်ကြီးမြောက်ရဲ့အဘောရတဘောထားတွေကြည့်ပြီးတော့မှဥပဒေတစ်ခီးခီးပြုတ်သွားလိုက်မယ်လို့ကျွန်တော်ထင်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာမိတ္တလမျိုးကဦးစိန်မောင်ကလည်းပဲဒီလွတ်တော်ကလုပ်ငန်းတာဝန်တွေအပြည့်အဝဆောင်ရွက်သွားနိုင်ကြမယ်လို့အလေးနဲ့ယုံကြည်တဲ့အကြောင်းဆွေးနွေးထားပါတယ်နောက်တော်တော်ရှင်တူကလည်းပဲဒီလိုပဲအကောင်းမြင်ဆွေးနွေးထားပါတယ်ခင်ဗျာကျွန်တော်တို့ပြန်နိုင်ဆွေးနွေးပေးတဲ့ကုသောကပီးဦးရထွန်းပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးနားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြလေးတာပေါ့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ကိုတကြောတဲ့စီစဉ်ထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်။မကြခင်မှာတနင်္ဂနွေနေ့မနက်ပိုင်းစီစဉ်တွေပြီးဆုံးမှာတော့မယ်ရှင်။ခုနှစ်ပိုင်းစီစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင်။
စီရန်နိုင်ငံအလက်ပိုနယ်ထဲမှာအစိုးရရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့်ဒီတစ်ပတ်ထဲထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာသောစီးရီးယားအရတားတွေအတွက်နယ်စပ်ဂိတ်တွေကိုဖွင့်ပေးဖို့ EU ဥရောပသမဂ္ဂတာဝန်ရှိသူတွေကတူရကီအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာတာကိုလက်ခံဖြေရှင်းနိုင်တဲ့တိုင်းပြည်တစ်ခုဖြစ်ဖို့ကြိပြုထားတဲ့အတိုင်းအကောင့်ထဲပေါ်ပေးဖို့အတွက် EU နိုင်ငံခြားမူဝါဒရေးရအကြီးအကဲကစနေနေ့အစည်းအဝေးမှာပြောကြားလိုက်တာပါ။ဥရောပကိုရွှေပြောင်းဒုက္ခတဲ့အဆုလိုက်ပြုံးလိုက်ရောက်လာတာနဲ့ဒါဟာဥရောပကိုအစ္စလာမ်လွှမ်းမိုးလာစေတယ်လို့ပြောဆိုပြီးဆန္ဒပြကြတယ်။ဂျာမနီကပဂျီတာအစ္စလာမ်ဆန့်ကျင်အဖွဲ့ဦးစီးတဲ့လူမှုစုဝေးပွဲတွေကိုစနေနေ့ကဥရောပမျိုးကြီးအတော်များများမှပြုလုပ်ခဲ့ပါတယ်။ပဂျီတီကိုထောက်ခံသူထောင်ပေါင်းများစွာဟာဂျာမနီ၊ဗြိတိန်၊ချက်ကိုစလိုဗက်ကီးယားပြင်သစ်၊ပိုလန်နိုင်ငံတွေမှဆန္ဒပြခဲ့ကြတာပါ။တိုင်ဝမ်ကျွန်းရဲ့အနောက်တောင်ဘက်မှာစနေနေ့ကလှုပ်ခတ်သွားတဲ့အပြင်းငလင်းကြောင့်ပျက်စီးနေတဲ့ပျက်စီးပုံတွေကြားအသက်ရှင်ကျန်းတဲ့သူရှိမရှိထောင်ချီကယ်ဆယ်ရေးလုပ်သားတွေစူးစမ်းရှာဖွေနေပါတယ်။စနေအာယုံမတက်ခင်လှုပ်ခတ်ခဲ့တဲ့ငလင်းဟာပြင်း6တသမာနေရှိပြီးလူပေါင်း2တန်းလောက်နေတဲ့တိုင်နမ်မြို့မှာတည်ဆွမ်းရသူ18ဦးတဲ့မင်းနဲ့ရှိနေပါတယ်။ပါကစ္စတန်နိုင်ငံမှာတက္ကသိုလ်တွေမှာအကြမ်းဖက်ထိုက်ခိုက်ခံရတာနဲ့အကြောင်းတွေကိုချင်းချောက်မှုတွေလှုပ်လာတဲ့နောက်ပိုင်းခိုင်ဘာပတ်တုံခွာခိုင်တဲကဒေတာတချို့မှာအကြောင်းရှယ်ရီဟာတနတ်တွေကင်ဆောင်လာပြီးစာသင်ခန်းနဲ့အထွေကိုယူလာနေကြပါပြီ။ပြီးခဲ့တဲ့လတုန်းကတက္ကသိုလ်မှာကျောင်းသားအများစုပါတဲ့လူပေါင်း20ယောက်တေဆုံးတဲ့နောက်ပိုင်းခိုင်တဲကတချို့နေရာတွေမှာတနတ်အယောင်ဝါတွေတက်လာပါတယ်။
နင်းနေနေမနေ့ပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါခင်မြတ်သက်ကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အတံလွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.